Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ BNY တော်တွေကနေကင်းဝေးကြပါစေ။ View American တရဲ့2024ခုနှစ်မတ်လ2ရက်စနေနေ့ညချမ်းမြန်မာဘာသာရေဒီယိုအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်ပေးနေပါပြီရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်ဒီစီစဉ်တွေကိုတော့ line တို့ပြတာ19 25နဲ့32တို့ကနေဖတ်ယူနိုင်စင်လို့ရပါတယ် Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သက်အစီအစဉ်ဖြစ်တဲ့ဖြစ်ဆွတ်တင်ဆက်ပေးနေပါတယ်ကျွန်မခင်ပြူထွေးပါဒီမနေ့အစီအစဉ်တွေကိုတင်ဆက်ပေးပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြမအရေးဆွေးနွေးပွဲဒီကနေ့ထမ်းလို့တော်မှာကျင်းပခဲ့ပါတယ်မြမနဲ့နေဆက်ချန်စီရုတ်ခတ်မဲ့အိန္ဒိယဘဝအစိုးရရဲ့အစီအစဉ်ကိုနာဂလန်ပြည်နယ်ကကန့်ကွက်ပါတယ်အစ္စရေးနဲ့ဟာမတ်အကြားအပြည့်ရဲ့ဆွေးနွေးပွဲတွေမနေ့ပြန်ပြန်ဆမယ်လို့အီဂျစ်နိုင်ငံကပြောပါတယ်ဒီသတင်းတွေအပအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူတင်ပြပေးပါမှာခင်ဗျာ
ဟုတ်ကဲ့ပါဒီလိုထိပ်တန်းရောက်နောက်ဆုံးရသတင်းတွေကိုတင်ပြပေးမယ့်အပြင်ကိုပဲဒီပြီးခဲ့တဲ့3နှစ်တာအာနာသိမ်းထားတဲ့ကာလအတွင်းမှာလမ်းဘေးရောက်ကလင်းငယ်တွေပိုးပြီးတော့များလာနေပါတယ
်ဘင်းတော့တတ်ဘူးလေသူငယ်တိုင်းကနားလမ်းပေါ်အဲ့လောက်ပဲတတ်ဘူးလေအားအကြောင်းကိုထွက်ပလိုက်တယ်ထုတ်ပလိုက်တယ်ဆရာမကြီးပြောတော့ဖေးသေးကပြောတော့အကြောင်းကနေဆရာမကြီးထုတ်ပလိုက်တာတဲ့
Frontier မြန်မာဝိုင်းတော်သားတွေကပုံမှန်တက်ဆက်ပေးနေတဲ့ဒုအသက်အစီအစဉ်မှာနောက်ပိုင်းအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်စနေညတိုင်းမှာတက်ဆက်ပေးနေတဲ့ဥတမောက်တန်းနဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာ။နောက်လေးရစီးပွားသတင်းများအာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကဘာ။သတင်းတွေထဲကတုဒအစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းပါတက်ဆက်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုအရင်ဆုံးကိုစောဝင်းလိုက်နဲ့အတူတင်ပြပေးပါဦးမယ်ရှင်။
ထိုင်းဆိုရကမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကိုအစ်စ်ချမှတ်ပြီးပြန်ဆဖို့ထိုင်းလွတ်တော်အမတ်တွေကလိုလားနေကြတယ်လို့ဒီကနေ့ထိုင်းလွတ်တော်အတွင်းကျင်းပတဲ့မြမအရေးဆွေးနွေးပွဲကိုတက်ရောက်ခဲ့သူတချို့က VOA ကိုပြောပါတယ်ထိုင်းလွတ်တော်အတွင်းဒီကနေ့နဲ့မနေ့ပြန်နေရကြကျင်းပမဲ့ဒီဆွေးနွေးမှုဟာမြမအရေးနဲ့ပတ်သက်လို့သက်ဆိုင်သူတွေအချင်းချင်းကြားတွေ့ဆုံဆွေးနွေးမှုဖြစ်လာအောင်ဆောင်ရွက်ပေးတဲ့ပထမအဆင့်ခြေလှမ်းဖြစ်ကြောင်းဒီတွေ့ဆုံဆွေးနွေးမှုကိုဥဆောင်ကျင်းပတဲ့ထိုင်းအတိုက်ခံ Move Forward Party လွတ်တော်အမတ်လန်စီမန်လုံးကပြောပါတယ်ဒီဆွေးနွေးပွဲတက်ရောက်တဲ့ရှေ့ပြေးတန်အဖွဲ့ကမခင်အော်မာက VOA ကိုမြန်မာပိုင်းကိုအခုလိုဆွေးနွေးပွဲနဲ့ပတ်သက်ပြီးရှင်းပြပါတယ
်အရန်အားရစရာကောင်းတယ်လို့တော့မြင်ပါတယ်လေဘာလို့လဲဆိုတော့ကျွန်တော်တို့ဒီထိုင်းမာလာဒီအခုလက်ရှိထိုင်းနိုင်ငံရဲ့နိုင်ငံရေးဦးဆောင်မှုအပိုင်းကကျွန်တော်တို့နိုင်ငံပြည်သူတွေတော်လိုင်းကြီးလောက်ပြီးစူးစမ်းနေတယ်ဆိုတဲ့ဥစ္စာအပေါ်မှာအတိအမှန်ပြူတယ်နားလည်အောင်စူးစမ်းတယ်အဖြေဝိုင်းထုတ်ပေးဖို့စူးစမ်းတယ်ပံ့ပိုးဖို့စူးစမ်းတယ်ဆိုတဲ့ဥစ္စာအင်မတန်မှအားရစရာကောင်းတဲ့ချက်ဖြစ်ခဲ့တယ်
မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့စီးရီးပိဋကတ်ရဲ့ကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးလမ်းကြောင်းဖွင့်ဖို့ကိစ္စကိုလည်းဒီကနေ့ဆွေးနွေးပွဲမှာအထူးကတင်ပြဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲကိုတက်ရောက်သူတွေကပြောပါတယ်ဒါဟာထိုင်းနိုင်ငံကဥဆောင်တင်သွင်းတဲ့အဆိုပြုချက်ဖြစ်ပြီး UNGJ ကြားကာလမြို့သားညီညွတ်ရေးအစိုးရနဲ့မြန်မာတိုက်ခံတွေဘက်ကလက်ခံသဘောတူပေမဲ့ဘယ်လိုပုံစံနဲ့အကောင့်ထယ်ဖော်မလဲဆိုတဲ့အပေါ်မှာတော့သဘောထားကွဲပြားမှုတွေရှိနေပါတယ်ဒီဆွေးနွေးပွဲကိုအစောပိုင်းကထိုင်းနိုင်ငံရဲ့ဝန်ကြီးပမ်ပရီဖဟီသနုကွန်ကိုတိုင်တက်ရောက်ဖို့စီစဉ်ထားခဲ့ပေမဲ့လည်းမြန်မာစစ်ကောင်စီရဲ့ဖိအားပေးမှုကြောင့်မတက်ရောက်ဖြစ်ဘူးလို့သိရပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာအရေးနဲ့ပတ်သက်လို့ထမ်းလွှတ်တော်အတွင်းအတိုက်ခံ Move Forward Party ကဥဆောင်ပြီးပထမဆုံးချင်းကျင်းပတဲ့ဒီညီလာခံကိုထမ်းလွှတ်တော်အမတ်တွေအပြင်အန်ယူဂျီကြားကလာမြို့သားညီညီအစိုးရနိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းပြပရောက်မြန်မာသတင်းမီဒီယာအတော်များများကတာဝန်ရှိသူတွေတက်သည့်ပညာရှင်တွေနဲ့မြန်မာအရေးတက်ကြွလှူရှားသူတွေပါဝင်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
နေဆက်ဖြစ်ကျော်ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုတိုက်ဖြတ်နှိမ်နင်းဖို့အာဆီယံအဖွဲ့နိုင်ငံနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်ရေးဟာအဓိကတော့ချက်ဖြစ်ပါတယ်လို့ထိုင်းဝန်ကြီးချုပ်ဆတ်တာသာဗီစင်ကပြောကြားလိုက်ပါတယ
် Criminals move along the border. If you try to catch them in Thailand, which have been very successful, they move to Burma.
ရာဇဝတ်သမားတွေကအွန်လိုင်းလောင်းကစားမှုတွေနဲ့အွန်လိုင်းငွေကြေးလိမ်လည်မှုတွေကိုနေဆက်ဒေတာတခြားရွေလျားကျူးလွန်နေကြတာပါ။ထိုင်းနိုင်ငံထဲမှာအဲ့ဒီလူတွေကိုဖမ်းမိတယ်ဆိုတော့သူတို့ဟာမြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေဘက်ကိုရွှေ့ပြောင်းသွားကြပါတယ်။ဒါကြောင့်အာဆီယံနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်တာကသာအောင်မြင်မှုရနိုင်မယ့်နည်းလမ်းဖြစ်ပါတယ်လို့ထိုင်းဝန်ကြီးချုပ်ဆတ်တာသာဗီစင်ကတရုတ်သတင်းဌာန CCTV နဲ့ဒီမနေ့တောက်ကြနေတဲ့တွေ့ဆုံမေးမြန်းကမှာပြောသွားတာပါ။ဒ data တွေလုံခြုံရေးနဲ့တည်ငြိမ်မှုကိုချိန်ချောင်နေတဲ့ online လောင်းကစားမှုတွေနဲ့ online ဝေကြီးလိမ်လည်မှုလုပ်ငန်းတွေကိုတရုတ်နဲ့ထိုင်းနိုင်ငံတို့ပူးပေါင်းတိုက်ဖြတ်နေတယ်ဆိုပြီးတော့လည်းဝန်ကြီးချုပ်ကပြောပါတယ်ကရီးပြည်နယ်မြောက်ပြည်မြို့နယ်မှာရှိတဲ့တရားမဝင် online ငွေလိမ်လုပ်ငန်းတွေမှာလုတ်ကင်နေကြတဲ့တရုတ်နိုင်ငံသား900ကျော်တဲ့က149ယောက်ကိုပထမအတုပ်ဖြစ်တဲ့ဇန်နဝါရီ February 29ရက်နေ့မှာမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံမဲဆောက်မြို့လေးစိတ်ကနေတဆင့်တရုတ်အာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒီကိုကန့်ဒေသတိုက်ပွဲတွေကြားမှာပိတ်မိနေတဲ့ထိုင်းနိုင်ငံသား111ယောက်ကိုတော့မနစ်ဒီဇင်ဘာလ15ရက်နေ့တုန်းကမြန်မာအာဏာပိုင်တွေကတာချီလိတ်မဲဆိုင်နေဆက်တရားကနေတိစေထိုင်းနိုင်ငံဘက်ကိုပြန်ပို့ပေးခဲ့ပါတယ်ရှင်
အိန္ဒိယနဲ့မြန်မာနယ်စပ်အကြားနယ်စပ်ချန်စီယိုခတ်မဲ့အိန္ဒိယဗဟုအစိုးရရဲ့အစီအစဉ်ကိုကန့်ကွက်ကြောင်းနာဂါလန်ပြည်နယ်လွတ်တော်ကမလ၁ရက်တောက်ချနေမှာမဲခွဲအတည်ပြုလိုက်ပါတယ်။နှစ်ပေါင်း40ကျော်ကြာတည်ရှိခဲ့တဲ့နိုင်ငံနယ်စပ်တစ်ဖက်တစ်ချက်စီမှာနေထိုင်ကြတဲ့မျိုးရွယ်အတူလူမျိုးစုတွေအကြားနယ်ကြားစီးမြင်ကိုဖြတ်ကျော်ပြီး10,000,000လောက်အထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာဝင်ရှိတဲ့ free movement regime သဘောတူညီချက်ကိုဖျက်သိမ်းပြီးတော့နေဆက်ချန်စီယိုခတ်မဲ့အစီအစဉ်ကိုအိန္ဒိယဘဟုအစိုးရကအခုနှစ်အစောပိုင်းမှာစပြီးပြောလာခဲ့တာဖြစ်ပါတယ်။နေဆက်ဒေသမှာနေထိုင်ကြတဲ့တိုင်းအသားမျိုးနွယ်စုတွေရဲ့လွတ်လပ်စွာသွားလာခွင့်ကိုပိတ်ပင်ကန့်သတ်လိုက်မယ်ဆိုရင်နိုင်ငံတကာမှာရှိနေကြတဲ့နာဂလူမျိုးစုတွေအကြားတမိုင်းနဲ့ချီတရှိလာတဲ့ရိုးရာယဉ်ကျေးမှုအစဉ်အလာတွေနဲ့လူမှုစီးပွားရေးကိုထိခိုက်နိုင်တယ်လို့နာဂါလန်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ဂါဇာမှာအပြစ်ရရေးအတွက်ဆွေးနွေးပွဲကိုမနေ့ဖြန်တနင်္ဂနွေနေ့မှာပြန်ဆမယ်လို့အီဂျစ်နိုင်ငံလူ့ကြိုးရေးတပ်ဖွဲ့ရဲ့ပြောဆိုချက်ကိုကိုးကားပြီးရက်တာသတင်းကဖော်ပြပါရယ်မတ်လ10ရက်နေ့မှာအပြစ်ရရေးသဘောတူညီချက်ရလိမ့်မယ်လို့အမေရိကန်သမ္မတရဲ့မျှော်လင့်ချက်ကိုတော့အကောင့်ထဲဖော်လာနိုင်မဲ့လက္ခဏာလေးဖြစ်ပါရယ်မွတ်စလင်တွေရဲ့ရမဒန်ဥပုသ်ရက်စတင်မဲ့မတ်လ10ရက်နေ့မတိုင်ခင်အစ္စရေးနဲ့ဟားမက်စ်အဖွဲ့အကြအပြစ်ကတ်ရက်စရေးသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့တောက်ကြနေတုန်းကပြောဆိုခဲ့တာပါအီဂျစ်နဲ့ကာတာနိုင်ငံတွေကိုကြားခံထားပြီးဆွေးနွေးနေကြတဲ့အစ္စရေးနဲ့ဟားမက်စ်အဖွဲ့တွေကတော့တွဲဆုံဆွေးနွေးမှုပြန်ဆမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်
ယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာစိတ်ကမ်းမြို့ကိုရုရှားကဒီကနေ့စနေနေ့မှာဒရုန်းယာဉ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အ ਨੇ ဆုံးလူနှစ်ဦးသေဆုံးပြီးတော့တခြား၈ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ပျို့ကျပျက်စီးနေတဲ့အဆောက်အဦးကနေအမျိုးသား၁ဦးကိုအသက်ရှင်လျက်ကယ်ထုတ်နိုင်ခဲ့တယ်လို့အိုဒက်ဆာအာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်မှုကြောင့်အဆောက်အဦး၈ခုပျက်စီးသွားကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကလည်းတယ်လီဂရမ်လူမှုကွန်ရက်မှာဒီကနေ့ရေးပါတယ်။ရုရှားဟာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြောင်းရန်သူပြစ်လိုက်တဲ့ဒရုန်းယာဉ်တွေကတခုဟာအိုဒက်ဆာမြို့ကလူနေအဆောက်အုံတစ်ခုကိုထိမှန်ခဲ့တဲ့အကြောင်းသမ္မတဇယ်လင်စကီကပြောပါတယ်။နယ်သာလန်နိုင်ငံကယူကရိန်းကိုဒေါ်လာ1.1ဘီလီယံကူညီမဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ခုနယ်သာလန်ဝန်ကြီးချုပ်နဲ့ချုပ်ဆိုနိုင်ခဲ့တဲ့အကြောင်းသမ္မတဇယ်လင်စကီကမနေ့တောက်ကြနေ့မှာပြောထားပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ပုံမှန်တင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရပါမယ်။စနေနေ့လိုက်မှာပုံမှန်တင်ဆက်နေတဲ့ဒီမိုကရေစီလူခွေးရေးနဲ့ခေတ္တိုင်ကဘာအာရှနိုင်ငံရေးလက်ရာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာဆတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမယ်အထဲကမှအရင်ဆုံးကတော့ဒုအသက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့3နှစ်ကျော်အတွင်းစာဝတ်နေရေးမပြေလည်လို့ပညာရေးနဲ့အလံဝေပြီးလမ်းဘေးမှာကြုံရကြပန်းလုပ်နေကြရတဲ့ကလေးငယ်အများအပြားရှိနေပါတယ်။ပညာရေးလက်လန်းမမီနိုင်ဘဲဖြစ်နေကြတဲ့ဒီကလေးငယ်တွေအကြောင်းကိုတော့ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအသံစီစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်။ပတ်စံရှိတဲ့လူကြတော့အရင်ချမ်းသာပြီးတော့ပတ်စံမရှိတဲ့လူကြတော့နေဖို့ထိုင်ဖို့စားတော့ဖို့လုံအောင်မရှိတဲ့အခြေအနေ
တရားကြောင်းထုတ်လိုက်တော့ကြောင်းထားလိုက်။ဒါပြန်မှာပတ်သက်လိုက်တော့တော့ဘူ
း။ COVID-19 ရောဂါဖြစ်ပွားမှုဆေးရနာသိမ်းမှုနဲ့အတူဖြစ်လာတဲ့နိုင်ငံအနှံ့ကစစ်ပွဲပြိပခါတွေနဲ့စီးပွားရေးကျဆင်းလာတာတွေရဲ့နောက်ဆက်တွဲရိုက်ခတ်မှုတွေကြောင့်နိုင်ငံတွင်းမှာရှိတဲ့တန်းနဲ့ချီတဲ့ကလေးငယ်တွေဟာပညာသင်ယူခွင့်တွေဆုံးရှုံးနေရပါတယ်။အဲ့ဒီထဲမှာအရင်ကတည်းကဆင်းရဲမွေးတေမှုမြင်အောင်မှနေထိုင်နေကြတဲ့မိသားစုဝင်တွေရဲ့ကလေးတွေဟာလည်းပို့ပြီးတော့ဆိုးဝါးတဲ့ဒုက္ခတွေကြားမှာရှင်သန်နေရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့ဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဆောင်မျိုးတောင်ကလာမျိုးနယ်မှာရှိတဲ့ဖုံတော်ကြီးဂျောင်းဝင်းနယ်မှာအရွယ်ဆုံးကလေးငယ်တွေရဲ့စာအန်တန်တွေပြန့်လွင့်နေပါတယ်။ဒါပေမဲ့ဒါကဖုံတော်ကြီးတင်စာတင်ကြောင်းတစ်ခုတော့မဟုတ်ပါဘူး။ရေချမ်းစေဆိုတဲ့ပရဟိတအဖွဲ့ကလမ်းဘေးကလေးငယ်တွေရဲ့ပညာရေးအတွက်ထူထောင်ထားတဲ့လမ်းဘေးစာတင်ဝိုင်းလေးဖြစ်ပါတယ်။သူတို့ဖွဲ့ကလမ်းဘေးကလေးငယ်တွေအတွက်စာတင်ဝိုင်းလေးတွေအရင်တုန်းကလည်းလုပ်ပေးခဲ့ဘူးပေမဲ့စာတင်မှုနေရာအခက်အခဲတွေရှိခဲ့ပါတယ်။အခုတော့စာသင်ဝိုင်းတွေကိုလမ်းဘေးမှာဒါမှမဟုတ်တခြားစာသင်လို့ရတဲ့နေရာတွေမှာဘုံကြီးကျောင်းဝင်းနေတဲ့မှာစသဖြင့်ရတဲ့နေရာမှာရတယ်လို့စာသင်ပေးနေကြပါတယ်။မောင်မျိုးကဒီစာသင်ဝိုင်းတွေမှာစာသင်နေတာ9လခန့်ရှိနေပါပြီ။အသက်15နှစ်အရွယ်မောင်မျိုးကမိသားစုနဲ့မွေးစင်မောင်နှမ6ယောက်ရှိတဲ့နဲ့3ယောက်မြောက်ကလေးဖြစ်ပါတယ်။သူအကူအကြီးဆုံးကလွန်ခဲ့တဲ့နှစ်အနည်းငယ်ကအိမ်ကနေထွက်သွားခဲ့တယ်လို့ဒုတိယမြောက်အကူကလည်းမတန်ဆွမ်းသူဖြစ်ပါတယ်။သူတို့မိသားစုကဆင်းရဲနှွမ်းပါကြပါတယ်။ကျမကြီးကလမ်းလျှောက်သွားလာရမှအခက်ခဲရှိတဲ့ဖခင်ဖြစ်သူကတန်ဦးတန်ခွဲအဟောင်းရောင်းဝယ်တဲ့အလုပ်လုပ်ကြပေမဲ့ဒါကလည်းမိသားစုစာဝတ်နေရေးအတွက်မလုံလောက်ပြန်ပါဘူး။ဒါကြောင့်ကလေးတွေကလည်းမိဘနဲ့အတူပလုံလိုက်ကောက်တယ်လို့တခြားလူလိုရတဲ့အလုပ်မျိုးစုံနဲ့ပတ်စံရှာပြီးမိသားစုစားဝတ်နေရေးကိုထောက်ပံ့ပေးကြရပါတော့တယ်။ကလေးတွေဟာလမ်းပေါ်မှာပဲအချိန်ကုန်ကြရတာများပါတယ်။တခါတလေဆိုမောင်မျိုးလည်းလမ်းပေါ်အေးရတဲ့အခါတွေလည်းရှိတတ်ပါတယ်
။မေရအိမ်ကနေစားပဲတက်နေ၊ကြောင်းဝတ်တက်နေဘာမှမလုပ်ဘူးပဲအိမ်ကနေချာတာ။ပညာပဲလာတင်တာအိမ်ကနေချာလဲဘူးမဆိုင်တော့လုံးမလုံးလို့တဲ့လုံးလုံးလုံးကလည်းပယံလုံးလုံးကလည်းပယံမထွက်လိုက်လို့ဆိုပြီးတော့အဲ့အောင်အိမ်ဝင်နေကြတယ်ပြင်းစည်းတွေကုန်ပြောက်လို့လည်းပျောက်တိုင်းသားကိုပဲလွှဲချ
မောင်မျိုးကသူ့ထက်အရွယ်ငယ်တဲ့ဘဝသူကလေးတွေနဲ့အတူစာတင်ရပါတယ်စာတင်ငန်းနေနဲ့ဝေးနေတာကြာပြီဖြစ်ပေမဲ့လည်းမောင်မျိုးကစာဆက်တင်ဖို့စိတ်အားထက်သန်တဲ့ကလေးပ
ါစာတင်ကြောင်းရင်းနှောင်းတက်ဘူးလေသူငန်းတန်းကနန်းတန်းကအဲ့လောက်ပဲတက်ဘူးလေအာကျောင်းကိုထွက်ပလိုက်တယ်ထုတ်ပလိုက်တယ်ဆရာမတွေပြောတော့ဖေးတွေကပြောတော့ကျောင်းကနေဆရာမတွေထုတ်ပလိုက်တာတဲ့
ကိုဖြိုးကရေကျန်းစင်စာတင်ဝိုင်းတည်ထောင်သူဖြစ်ပါတယ်။လက်ရှိအချိန်မှာတော့မြန်မာနိုင်ငံကဆင်းရဲနှွမ်းမသူတွေအတွက်ဆုံးရှုံးရတာတွေအများကြီးရှိနေတယ်လို့ကိုဖြိုးကသုံးသပ်ပါတယ်
။မြို့ပေါ်မှာဆိုလူတန်းစားအရန်ကြီးကွာခြားနေတာပို့ပြီးတည်တာတယ်။ပတ်စံရှိတဲ့လူကြတော့အရန်ချမ်းသာပြီးတော့ပတ်စံမရှိတဲ့လူကြတော့နေဖို့ထိုင်ဖို့စားတောက်ဖို့လုံးဝမရှိတဲ့အချိန်တွေ။အဲ့ဒါလို့လူတန်းစားနှစ်ရက်ကွာခြားနေတာကိုမြင်တဲ့အခါကျတော့ဒါတွေကလည်းသုံးဝဖြစ်စရာလည်းပါမယ်ပေါ့။
ကိုဖြိုးကရေချမ်းစင်စာတင်ဝိုင်းတွေကိုစတင်တည်ထောင်ဖို့2023ခုနှစ်အစောပိုင်းကစိတ်ကူးရခဲ့တာပါအခုသူနဲ့တခြားစေတနာဝန်ထမ်းဆရာမတွေကလမ်းမေးကလေးငယ်တွေအတွက်စာတင်ဝိုင်းတွေကိုရန်ကုန်မြို့နေရာအနှံ့မှာတပတ်မှ၄ရက်ဖွင့်လှစ်တင်စားပေးနေပါတယ
်မြို့နယ်ရှိခုမှာစာတင်ဝိုင်း၈ဝိုင်းကလေးစုစုပေါင်း900နေ800ဝန်းကျင်တိရှိနေပါတယ်ပုံမှန်ဒီကျောင်းကာရီကူလမ်အတိုင်းပဲတင်ပေးတယ်ကလေးပေါ်မူတည်ပြီးတော့မှသူအသုံးလုံးပုံစံလည်းတင်ပြီးတယ်ပေါ့ကလေးနဲ့ကိုက်ညီတဲ့ဒီတင် जा မှုပုံစံအတိုင်းကျွန်တော်သွားပါတယ
်အပီပီဆိုင်ရာလူအခွင့်ရေးညညာစာတဲ့အပိုင်26ရာလူတိုင်းပညာသင်ယူနိုင်ခွင့်ရှိရမယ်လို့ပါရှိပါတယ်ကလေးသူငယ်များအခွင့်ရေးစာရာသဘောတူစာချုပ်ရဆိုရင်လည်းကလေးတွေနဲ့လူငယ်တွေဘယ်သူမှဆိုခွဲခြားမှုမရှိပဲပညာသင်ယူနိုင်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ကိုဗစ်ကာလဆရာနာသိမ်းမှုနဲ့အတူနိုင်ငံတွင်းပြည်ပခန့်တွေရဲ့ရိုက်ခတ်မှုတွေကြောင့်ကလေးတွေရဲ့ပညာသင်ယူနိုင်ခွင့်ဟာဆူဆူဝါးဝါထိခိုက်နေပါတယ်။ကဘာပန်ကတော့2022ခုနှစ်မှာမြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းဟာဆင်းရဲမွဲတေမှုမြင်အောင်နေထိုင်နေကြရပြီးဒီထက်မြင့်တက်လာနိုင်ပွဲရှိရလို့ခန့်မှန်းချက်ထားပါတယ်။ဒါအပြင်2023ခုနှစ်ကစစ်တမ်းတစ်ခုရဲ့တွေ့ရှိချက်မှာလည်းအသက်6နှစ်ကနေ18နှစ်ကြားကကလေးငယ်28ရာခိုင်နှုန်းဟာကျောင်းပြင်ပရောက်သွားကြပြီးဒီအရေးအတွက်ကကိုဗစ်မတိုင်မီကာလတက်ပိုများတယ်လို့ကမ္ဘာ့ဘဏ်ကဆိုထားပါတယ်။အာဏာသိမ်းမှုပြီးခဲ့တဲ့ကလေးမိဘတွေမှာဝင်ငွေမလောက်ငှမှုတွေဖြစ်လာတာကအဓိကအခက်ခဲဖြစ်လာပါတယ် မယ်ဆိုမောင်စောမိဘတွေလိုမျိုးပါသူဖေကရောင်းဝယ်လုပ်ပေးမယ်အလုပ်ပုံမှန်မရပါဘူးဒါကြောင့်မောင်စောကိုလမ်းမော်ထွက်ပစံတောင်ပို့လွတ်လိုက်ရပါတယ်အသက်17နှစ်ရွယ်မောင်စောကဒီအလုပ်ကိုလုပ်နေတာ3နှစ်ရှိနေပါပြီအနည်းဆုံးဝင်ငွေရတဲ့နေ့ဆို2000ကျပ်လောက်သာရပေမဲ့ကံကောင်းတဲ့နေ့ဆိုရင်တော့1000ငွေလောက်အထိရနိုင်ပါတယ်
ဒီတော့လိုင်းတာကျူးလူမှတတာကျင်းတော့ဒီတော့ပြောက်သွားလို့ဆိုပြီးတော့တရားကြောင်းထုတ်လိုက်တော့ကြောင်းထားတယ်ကြောင်းမသိတော့လည်းခဲပြောက်သွားရဲခဏရောက်ရောက်သွားလို့ကြောင်းထားပါတရားတော့တာပြင်းမှာပတ်သက်ပတ်သက်လိုက်တော့တာပေါ့ကိုယ်မှာထင်းဝေးတရားပြပြအဲ့လိုတောင်းအချို့ကပြတ်ပြေးကျင်းကျူးရက်ကတော့အားပြောပြီးတော့ချက်ထောက်တိတ်အောင်မကောင်း
မောင်စောကရေချမ်းစင်စာတင်ဝိုင်းနေစီကိုသူအချိန်ရရင်ရတယ်လို့စာတင်ဖို့ရောက်လာတတ်ပါတယ်အခုဆိုရန်ကုန်မှာရှိတဲ့ရေချမ်းစင်စာတင်ဝိုင်းနေမှာလမ်းဘေးစီရောက်တဲ့ကလေးငယ်တွေတောင်ရင်စားတော့တဲ့ကလေးငယ်တွေအင်ဂျီယာမဲ့ကလေးငယ်တွေနဲ့ကျူးကျော်ရက်ကွက်မှာနေထိုင်တဲ့ကလေးငယ်အယောက်800နီးပါးလောက်ပညာသင်နေကြပါတယ်ဒါပေမဲ့စာတင်ဝိုင်းတည်ထောင်သူကိုဖြူကတော့ပညာသင်ကြားလိုတဲ့ကလေးတိုင်းကိုလလန်းမီတင် जा ပေးနိုင်ဖို့တော့လိုအပ်ချက်တွေရှိနေသေးတယ်လို့ဆိုပါတယ
်ကျွန်တော်လမ်းမှာပညာသင်ကြားနေတဲ့ကလေးတွေကလေးဦးရေ800ဆိုတာတစ်စိတ်တစ်ပိုင်းလောက်ပဲရှိသေးရပေါ့ဒါကကျွန်တော်တို့လက်လှမ်းမမီနိုင်တဲ့ကလေးထောင်ပေါင်းများစွာရှိနေရလို့ကျွန်တော်မြင်ပါတယ်ကလေးတတော်များများတော့ပညာသင်ခြင်းစိတ်ရှိကြရပေါ့ဟုတ
်အရင်ကတော့လမ်းဘေးကလေးငယ်တွေအရေးလှုပ်ဆောင်တဲ့အဖွဲ့အစည်းတွေအများပြားရှိခဲ့ပေမဲ့အခုချိန်မှာတော့အဖွဲ့အစည်းအနည်းငယ်သာလှုပ်ဆောင်နိုင်ပါတော့တယ်ဆီယမမော်နီကာကအန်ယူဂျီရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနကကလေးသူငယ်ရေးရာတာဝန်ခံဖြစ်ပါတယ်။သူကအရင်ရက်သားဆိုရလက်ထက်တွေမှာလှုပ်ဆောင်ခဲ့တဲ့လမ်းမေးကလေးစီမံချက်တွေမှာလည်းပါဝင်ခဲ့ဘူးသူလည်းဖြစ်ပါတယ်။လက်ရှိမှာအာနာသိန်းစစ်ကောင်စီကလမ်းမေးကလေးရေးနဲ့ပတ်သက်ပြီးလှုပ်ဆောင်တာမျိုးတွေမတွေ့ရဘူးလို့သူကဆိုပါတယ်။ဒါအပြင်ရက်ဖက်အဖွဲ့အစည်းတွေပေါ်တင်းကျပ်တဲ့အသင်းအဖွဲ့ဥပဒေပြဋ္ဌာန်းလိုက်တာတွေကြောင့်ကလေးသူငယ်ကြီးလှုပ်ဆောင်နေတဲ့ပရိုက်တာအဖွဲ့အစည်းတချို့ရန်နာသွားကြတာတွေရှိပါတယ်
။ဘာကြောင့်ဒါတွေကဆက်မသွားနိုင်တော့လဲဆိုရင်ကျွန်တော်တို့လက်ရှိမှာပေါ့နော်ကျွန်မမြင်နေဒီစစ်ကောင်စီရဲ့ဒီခုနလက်ရှိအဖွဲ့အစည်းတွေပေါ်မှာတင်းကျပ်ထားတာတွေပေါ့နော်နောက်ပြီးတော့သူတို့ကိုမယုံတဲ့အတွက်ခုနရမုံငွေတွေဟိုစီစဉ်မှုတွေနည်းလာတာတွေဒီဖက်မှာလည်းလိုအပ်ချက်တွေပေါ့ကဘာနဲ့အပွဲမှာလိုအပ်ချက်များလာသလိုမြန်မာပြည်မှာဆိုလို့ရှိရင်လည်းအထူးသဖြင့်တော့ဒီစစ်ဘေးရှောင်တွေဘက်ကိုပို့ပြီးတော့အားဆိုင်နေကြတဲ့အပိုင်းတွေရှိတဲ့အခါကျတော့ဒီလက်မော့ကလေးအခြေအနေလေးတွေကဟိုပေါ့နော်လက်ရှိမှာအရန်ကြီးလုတ်ပြီးနိုင်တဲ့စွမ်းအားတွေလည်းနည်းသွားသလိုလုတ်ပိုင်းလုတ်နိုင်ခွင့်တွေလည်းနည်းနေတယ်လို့ကျွန်မတို့ယူဆတယ်ပေါ့နော
်ဒါအပြင်စာဝတ်နေရေးအတွက်လမ်းမတွေပေါ်မှာရုံးကန်နေရတာကြောင့်အနေနဲ့တွေ့နိုင်ခြေတွေကိုလည်းနေ့စဉ်ရင်ဆိုင်နေကြရပါတယ်အသက်15နှစ်ရွယ်မောင်မျိုးဖို့တော့လမ်းပေါ်မှာရှင်သန်ရမယ့်သူအတွက်အနေအရီကိုရှင်ဆိုင်ဖြည့်ရှင်းနိုင်ဖို့အမြန်အရွယ်ရောက်လာဖို့လိုနေပါပြီ။ဒါပေမဲ့အ ਨੇ ဆုံးတော့မောင်မျိုးအတွက်လောကကြီးကြောင်းတင်ယူနေနိုင်ပါတယ်။သူကြီးလာတဲ့အခါသူ့ကိုရှောက်ခဲ့တဲ့လမ်းတိုင်းချက်ချင်းဤအဖွဲသားတူဖြစ်ကျင်သူပါ။ဒီရေစမ်းစင်စာတင်ဝိုင်းတွေကနေတဆင့်သူ့အိမ်မက်တစီရောက်အောင်သွားနိုင်မယ်လို့မောင်မျိုးကမျှော်လင့်နေပါတယ်
။ပြောတယ်ဆရာတွေနဲ့ဆရာမတွေနဲ့အကုန်လုံးတငယ်ချင်းတွေနဲ့အကုန်လုံးပြောတယ်။အေးရောက်ရရင်နားတွေညီကျွန်တော်ဖြစ်ချင်တယ်ဟာမဖြစ်မချင်ရတော့ကျွန်တော်ကြိုးစားအောင်ပါ။တစ်ချင်းဝင်နေဝင်ဖို့
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။အာနာသိန်း3နှစ်တာကာလအတွင်းပညာရေးနဲ့အလံဝေပြီးလမ်းဘေးရောက်ရတဲ့ခရီးငယ်တွေပို့ပြီးတော့များလာတဲ့အကြောင်းကိုဒိုးအတန်ဝိုင်းတော်သားတွေကပြည်ဝကိုပေးပို့တဲ့သတင်းဆောင်ပါနှာစင်ကြည့်ချုပ်ခဲ့ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ဦးတင်မောင်တန်ပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကမ္ဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ကမ္ဘာကြားမှကွာဟာချက်အညွန့်ကိန်းတွေအရနိုင်ငံရေးနယ်ပယ်မှာကြားမှဒန်းတူရေးကွာဟာချက်မြန်မာနိုင်ငံထက်ပိုးပြီးတော့ကြီးမားတဲ့နိုင်ငံက၅နိုင်ငံပဲရှိပါတယ်။ဘာကြောင့်ဒီလိုဖြစ်နေရပြီးဘာတွေလုပ်ဖို့လိုအပ်ပါလဲ။အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူမက်ခင်လီနဲ့ဦးတင်မောင်တန်ကမေးမြန်းပြီးတော့ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကမ္ဘာအစီအစဉ်မှာတင်ဆက်ပေးထားပါရရှင
်။နမက်ချီအနေနဲ့နိုင်ငံတကာအမျိုးသမီးနဲ့ဖြစ်ပါတယ်။မ ဒီနေ့အတွက်ကြွေးကြော်တံတွေကိုအမျိုးမျိုးသတ်မှတ်ကြတာလည်းပြရပါတယ်အဲကုလသမဂ္ဂအင်တာနက်ဆောင်ရွက်နာမှာတော့အမျိုးသမီးရေးပါအရင်းနှီးမြှုပ်နှံကြအရှိန်ဟုန်မြင့်တက်ဆောင်ရွက်ကြဆိုတဲ့အသေးပြရတဲ့အကြွေးကြော်တံကိုတင်ထားတာလည်းကျွန်တော်တွေ့ရပါတယ်ဆိုတော့ဒီအကြောင်းကိုဆွေးနွေးပေးဖို့ဖိတ်ပေါ်ထားသူကတော့မြန်မာအမျိုးသမီးရေးတက်ကြွလှူရှားသူမှတ်ခင်ဖြစ်ပါတယ်အဲမင်္ဂလ ကိတ်2023မှာမြန်မာနိုင်ငံကအမှတ်တရမှာ65မှတ်ပဲရပြီးကဘာအဆင့်မှာဆိုရင်123ဖြစ်နေတာတွေ့ရပါတယ်ဒါအရှေ့အာရှပစိဖိတ်ဒေသတွင်းကနိုင်ငံ19နိုင်ငံထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံအဆင့် 18 မှာရှိပါတယ်မြန်မာအရေးတက်ကြွလှုပ်ရှားသူတယောက်အနေနဲ့ကဘာနဲ့ရှင်လိုက်တဲ့အခါမြန်မာနိုင်ငံရဲ့အရေးကိုခြုံငုံပြီးတော့သုံးသပ်မယ်ဆိုရင်မခင်လေဘလို့များသုံးသပ်ပါမယ်ခင
်ဗျဟုတ်ကဲ့ပါဆရာဒီ index ကြီးကတော့ဒါနိုင်ငံတကာကသူတို့လုံယုံလုံစင်အတိုင်းလောက်တာပေါ့နော်ကွာဟတာပဲပြောပြောမကွာဟဘူးပဲပြောပြောဒါတွေအားလုံးဟာကျမတို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်အများကြီးတက်ရောက်မှုရှိမယ်လို့ယူဆပါတယ်နောက်တစ်ခုကတော့အမျိုးသမီးတွေငင်းချမ်းရေးနဲ့ဘေးကင်းလုံခြုံရေးအဲရှူဒေါင်းကကြည့်မယ်ဆိုရင်လည်းအမျိုးသမီးတွေအတွက်ကတော့ဒီ2023ဟာပို့ပြီးတော့စိုးရိမ်စရာမလုံခြုံမှုတွေပိုများလာတဲ့အနေအထားမျိုးမှာရှိနေတယ်လို့တော့ကျမသုံးသပ်ချင်ပါတယ
် Global Gender Gap ပေါ့နော်ဒါအင်္ဂလိပ်လိုအတူအဖြစ်ဆိုတော့ဂျီသုံးလုံးအညုံကိန်းပေါ့နော်ဆိုတော့ပညာရေးမှာတော့ကျွန်တော်တို့ဘဝမှုအရာပြောရင်မဆိုးတာတော့တွေ့ရတယ်အထူးတစ်ဖြစ်ထက်သန်းစစ်နဲ့ကျွန်တော်တို့ဒီတက်ကိုအစ်စ်ပေါ့နော်ဆိုတော့ဒီနေရာဒီမှာတော့ကြားမှဘဝမှုဒါနဲတာကိုပေါ်ပြီးတွေ့ရဒါပဲအမျိုးသမီးတူတက်လုံးအနေနဲ့စာတမ်းပြမှုမှာတော့ဒါနိုင်ငံပေါင်းပြည်16နိုင်ငံမြန်မာနိုင်ငံ103မှာပဲရှိနေသေးတယ်အဲ့တော့မြန်မာနိုင်ငံသူများနဲ့ပုံပြီးနောက်ကျနေတာကကြီးပွားရေးနဲ့နိုင်ငံရေးနယ်ပယ်ဒီမှာကျွန်တော်တို့သွားတွေ့ရပါတယ်ဆိုတော့ဘလို့ဘွားရာစုမှာအမျိုးသမီးတွေပါဝင်နိုင်ခွင့်နှိုင်းယှဉ်မှုရနည်းနေတာတွေ့ရတယ်လို့ဝေငွေကွာခြားမှုကလည်းရှိနေတာတွေ့ရပါတယ်ဆိုတော့ယာထုရတိုးတက်မှုမှာလည်းကျမအပေါ်ဟာကြီးရှိနေတာတွေ့ရပါတယ်ဆိုတော့ဘာကြောင့်ဒီလိုဖြစ်နေရပြီးဘာလို့လုပ်ဖို့များလိုပဲလို့မခင်နေတယ်မှာ
ဟုတ်ကဲ့ပါပထမအဆုံးတော့ပညာရေးပြောမယ်ဆိုရင်တော့ကျမတို့နိုင်ငံကဟိုအားလုံးလဲတည်ပြီးသားပါဟိုအမျိုးသမီးတွေကိုကြောင်းမတက်ခွင့်ဟိုကြောင်းတက်ခွင့်ပိတ်ပင်ထားတာဒါမျိုးတွေပါတွေကတော့ယဉ်ကျေးမှုဒလိထုံးဆိုင်ရလဲမရှိပါဘူးဒါပေမဲ့ဘာလို့တနိုင်ငံလုံးတိုင်းတာနဲ့စတဲ့မှမှုနည်းလဲဆိုရင်ဖွံ့ဖြိုးတိုးတက်မှုအားနည်းတဲ့နေရာဒေသတွေကအများကြီးရှိပါတယ်အဲ့လိုနေရာတွေကဝေးလံခေါင်းပါမှုကြောင့်တော့၎င်းဒေသရဲ့လုံခြုံရေးကြောင့်လောက်နော်ဒေသဟိုဒီသူတို့ရဲ့နေမြေအတွင်းမှာဟိုအရင်တည်းကကျမတို့မငိမ့်ချမ်းမှုတွေဖြစ်နေတဲ့အခါကျပဋိပက္ခတွေကြမှာဆိုတော့ဘလို့မှစတဲ့နိုင်ကွင်းကလည်းမရှိရလဲရှိမယ်နောက်တစ်ခုကကျတော့ကျမတို့နိုင်ငံကလူမျိုးမတူကွဲပြားတဲ့လူမျိုးစုတွေရှိတဲ့အခါကျတော့သူတို့ကဒီကျမတို့ဒီအစ်ခစ်အဆက်ဆက်ကဗမာစာနဲ့ဗမာစကားကိုပဲအဓိကသင်ယူဖြစ်နေလောက်ထားတဲ့အခါကျတော့တိုင်းရင်းသားဒေသတွေမှာသူတို့ဒေသသူတို့စကားနဲ့သူတို့သင်ကွင်းမရှိတဲ့အတွက်လည်းဒါဟာပညာရေးနဲ့လှမ်းဝေးပြီးတော့စာတက်မြမှုနေတယ်လို့လည်းပြောလို့ရပါတယ်ဒါကတော့နိုင်ငံရေးရလည်းပါတယ်လို့ကျမတို့အစဉ်အဆက်ပဲဒီလိုကျမတို့ဖာတိပါတာနေခဲ့တဲ့အခါကျတော့ကိုကကျမတို့ရန်ကုန်မှာနေတယ်မြို့ပြမှာနေတယ်ငါတို့စာတက်တယ်ငါတို့အေးဆေးတင်လို့ရတယ်ဆိုတော့ဂျန်နဲ့ဒေတာတွေလည်းဒီလိုပဲလို့ကျမတို့ကအမှတ်တမဲ့နဲ့ထင်ခဲ့တယ်တကယ်တော့ရေရှည်မှာကြာလာတဲ့အခါမှာနိုင်ငံရေးရပဲဖြစ်ဖြစ်တူဦးနဲ့တူယုံကြည်မှုအရာပဲဖြစ်ဖြစ်အများကြီးကွာဟသွားတယ်ဆိုတာကိုတွေ့ရပါတယ်နောက်တစ်ခါကျမအလုပ်သမားရေးနဲ့ပြောမယ်ဆိုလို့ရှိကျမတို့ဒီနိုင်ငံရဲ့အပွင့်နိုင်ငံရဲ့အပွင့်ကာလမှာတော့ဒီအလုပ်သမားတွေအတွက်နော်စီးပွားရေးအိုခဏမှာသူတို့ကိုအာမခံချက်ပြေဝပေးနိုင်တဲ့ဥပဒေမျိုးတွေမူဝါဒမျိုးတွေမလုံးနိုင်ခဲ့ပါဘူးဟိုအယတအစိုးရ NLD အစိုးရလက်ထက်မှာတော့တချို့ကိစ္စတွေကိုဆောင်ရွက်ဖို့လုပ်ပေမဲ့သူတို့သုံးပွင့်ဆိုင်ဆောင်ရွက်မှုတွေမှာလည်းဟိုအောင်မြင်တဲ့ဆောင်ရွက်မှုတွေတိတ်မရခဲ့ပါဘူးအဲ့ဒီအခါကျတော့အလုပ်သမားတွေရဲ့အခွင့်အရေးကဝင်ငွေတွေမဟုတ်ဘူးအခြားအခွင့်အရေးတွေပေါ့လုပ်ငန်းဝင်အခွင့်အရေးတွေရှိမယ်သူတို့ရတဲ့ညတိုက်တဲ့အခွင့်အရေးတွေပါမရခဲ့ဘူးလို့ကျွန်မပြောလို့ရပါတယ်န
ော်ဆိုတော့ဒီတိုင်းတာချက်ပါပဲနိုင်ငံရေးနယ်ပယ်ကိုတိုင်းတာအစိုးရအဖွဲ့ပြုဝကြီးရာထူးတွေတဲ့လွတ်တော်အမတ်နေရာတွေပါအမျိုးသမီးနဲ့အမျိုးသားတွေရဲ့အချိုးအစားကိုလည်းကြည့်ခဲ့တာတွေ့ရတယ်။146တိုင်းကမှာမြန်မာနိုင်ငံကအဆင့်148ဖြစ်နေတာပေါ်ပြီးတော့လည်းတွေ့ရတယ်။ဆိုတော့တော်တော်ကြီးကိုကမ္ဘာမှာတော်တော်နောက်ကျနေတယ်နော်။
โอเคเสียดีณท่องณเสร็จที่ปอเนาะณท่องณเสร็จแล้วที่ใต้ดาเมย์ส่วนเนาะอเส้นอาภิเปาะเนาะเนเนลุลุตุตุผิดก้องผิดเมย์ปอบาลุสรเราจมารุดีย้วยกอกปวยฤษีเยอะตะอสุยฤษีเยเนาะปုံจันให้มาดูปอถ้าแม้ดีนอกป้ายมาเสียอนาเต็งพี่เยนอกป้ายมาจ้ารอจมารุอ่ะโกสาปิมุมาอะเมียวตะมีแลไม่ศีอูไดน่าแลไม่ศีอู LGBT
แล้วไม่ศีอูสรนักงานยี้มาบ้ามาลุลุละละลุกป่ายกวยไม่ศีแก่ขาจ้ารอดิอเส้นอ่ะปูพี่တော့จม่าจ่าตวาดเลยลุเมียนเนี่ยสรอะนี่อฉีเดเนี่ยมาดาปาร์ตี้เดมาก็อเมียวตะมี้ฤเยปาวินหมู่โกเหม่นติ่นไปโบสรแห่หากะตลอดเลยတော့ โอ้ขะแกขะแกปอเนาะสรเอาเปล่าเอาลงชื่อเองจมารุปาร์ตี้เยอู้ส่องในตัวนี้ก็เลยမျိုးဆက်ဟောင်းนี่ปอปวนวินลิ้นပြောให้မျိုးဆက်ဟောင်းนี่ဖြစ်တာတခုနောက်တစ်ခါจ้ามาดันหนูญีญาเยด้วยมาอเมียนมาอาแน่หมู่ฤရှိတာแหละป่าပါတယ်ปอเนาะสรဒါก็မျိုးဆက်ไลค์กูดาဖြစ်လာတဲ့အတွက်จมารุเราอเป็ดตินน่ะတော့မဟုတ်ပါဘူးအဲ့တော့จมารุလို့မျိုးသမီးအဖွဲ့တွေကနေပြီးတော့ตั้วပြီးတော့ဒီနိုင်ငံရေးမှာဘာမှ လို့လို့မျိုးသမီးဖွဲ့တွေကနေပြီးတော့သွားပြီးတော့ဒီနိုင်ငံရေးပါတီတီတီကိုလှုံ့ဆော်မှုတွေလုပ်တဲ့မျိုးသမီးတွေကိုပုံမပါဝင်ဖို့မျိုးသမီးကိုဟိုနာမည်ပဲပါအောင်နေမဟုတ်ဘူးအမျိုးသမီးတွေပါဝင်နိုင်ဖို့အတွက်နောက်ကဖြည့်တင်းပေးရမယ်သူတို့ပါဝင်နိုင်အောင် facility ငွေကြေးအပြင်တော့၎င်းသူတို့လုံခြုံမှုသူတို့စိတ်ပိုင်းဆိုင်ရာအဆင်ပြေအောင်နောက်တစ်ခါမိသားစုနဲ့သူတို့ကြားထဲမှာဖြစ်နေတဲ့ဒီနိုင်ငံရေးမှာပါတဲ့အတွက်သူတို့မိသားစုကြားထဲမှာဖြစ်နေမဲ့အခက်အခဲမျိုးတွေကိုလည်းတက်နိုင်များဖြေလျှော့ပေးနိုင်အောင်လုပ်ရမယ်အစီအမံတွေပေါ့နော်အဲ့ဒါမျိုးတွေကိုတစုံလုံးဖြေရှင်းပေးနိုင်ဖို့တစုံလုံးပံ့ပိုးကူညီနိုင်ဖို့တော့ကျမတို့မျိုးသမီးဖွဲ့တွေကတက်
ye ko twin hnit din ne tin ne exposure ya au naingan da ga au hlut de season ni da myo ri le jama lo nya yi lut khe de a lo pyaw wa lo shin party de ma ro ti cha de mu wa ra so ya ro jama lo pun pun lin pyaw ya taim shi de u da ba mai ywe kaw pwe ma ro myo thami phi ya me lu nge phi ya me tai yin na phi ya me bwa ya phi ya me so de ha myo ne ro a jan myin tat mat pi ro ko ja le lawn ni ro phait kho da shi ya paw no nld party so yin da ba mai tai yin na party phit de
အဲ့ဆန်တဲ့ဒီတို့ဘာတို့ကတော့ဟိုအနည်းစုလည်းဖြစ်တယ်သူရဲ့ဒေတာနဲ့သူလုပ်တဲ့အခါကျတော့တနိုင်ဖြစ်တဲ့အခါကျတော့သူတို့ကတော့ပို့ပြီးတော့ဒီလိုမူဟာရမျိုးနဲ့တည်တည်ချာချာစဉ်းစားနိုင်တယ်လို့တော့ကျွန်မယူဆပါတယ်ဘလို့ဒီတိုက်တာချက်ပါလေခေါင်းဆောင်တွေရပေါ့စုပြပေးတဲ့နေရာတွေကိုအမျိုးသမီးနဲ့အမျိုးသားပွားချက်ကအမျိုးသမီးနေရာတောင်ပို့နေတာကို
အမျိုးသားအမျိုးသမီးဟိုခေါင်းဆောင်မှုမှာပဲဖြစ်ဖြစ်ဂျာမာတန်းသူညီညာရေးမှာပဲဖြစ်ဖြစ်ပိုကောင်းတဲ့အရွေးတစ်ခုကိုရမယ်လို့တော့ကျွန်မယုံကြည်ပါတယ်ဆရာဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်မဖြစ်ဘူးဟုတ်ကဲ့ပါဆရာအခုဆွေးနွေးတင်ပြသွားခဲ့တဲ့ဒီမှာတော့ညီမအမျိုးသမီးရဲ့တချို့အလုပ်ရှာမှုဘာဖြစ်လဲဖြစ်ပါလဲကျွန်တော်ပြောပါမယ်နော်ဟုတ်ကဲ့ပါဆရာအခုဆွေးနွ
ဒီမောင်တပ်ပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာအစီအစဉ်ဖြစ်ပါရဲ့ရှင်။စနေညချမ်းအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းပေးဖို့ရှိပါသေးတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10နာရီတိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါရှင်
။ VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတရားပြုစီစဉ်ပါရရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါရှင်မက်စလာ2ရက်စနေညချမ်း VA Radio စီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့စီစဉ်နေကိုတော့လိုင်းနိုမီတာ19 25 32နဲ့လိုင်းလက်မီတာ190ကနေလည်းဖမ်းယူနိုင်လို့ရပါတယ်အခုဆက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေတင်ဆက်ပေးမယ့်အထဲမှာလေယာစီးပွားသတင်းများနောက်ဥရယာတိအနာကက်ကဘာသတင်းတွေကတုဒ္ဒစတဲ့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်အရင်ဆုံးအာရှနိုင်ငံရေးကိုကြည့်အောင်ပါအင်ဒိုနီးရှားနိုင်ငံမှာလူခွေရေးချိုးဖောက်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့သမရရွေးကောက်ပွဲမှာဒီအနိုင်ရထားသူဗိုလ်ချုပ်ဟောင်းပရာဗိုရိုဆူဘီယန်တူကိုကျယ်လေးပွင့်ဗိုလ်ချုပ်အဖြစ်နဲ့ဂုံတူဆောင်ယာတူတိုးပေးလိုက်တဲ့အပေါ်မှာဝေဖန်မှုတွေထွက်လာပါတယ်။နောက်ဖိလစ်ပိုင်သမရမာကော့စ်ဂျူနီယာကတော့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးအတွက်ဩစတြေးလျနိုင်ငံကိုခီးထွက်ခဲ့ပါတယ်။ဂျပန်နဲ့အိန္ဒိယကတော့ပုံမှန်စီးရေးလေ့ကျင့်မှုတွေလုပ်ပါတယ်။ဒီလိုတပတ်တာအာရှသတင်းတွေကိုစုစည်းပြီးတော့ကိုစော်မိုးကျော်ကဒီသတင်းပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
အင်ဒိုနီးရှားမှာလူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲခံထားရတဲ့ရွေးကောက်ပွဲအနိုင်ရသမရလောင်းဘိုဂျိုဟောင်းပရာဘိုဝဆူဘီယန်တို့ကိုဂုံတူးဆောင်ကျယ်လေးဝင်ဘိုဂျိုကြီးအဖြစ်ယာရုတိုးပေးလိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။သူကိုဖေဖော်ဝါရီလ28ရက်နေ့ကအခမ်းအနားနဲ့ယာရုတိုးပေးခဲ့တာပါ။ပရာဘိုဝဆူဘီယန်တို့ဟာအချိန်ကသူ့ရဲ့ရောက်ခမဖြစ်ခဲ့သူအာနာရှင်ဆူဟာတိုလက်ထက်မှာအင်ဒိုနီးရှားအထူးတပ်ဖွဲ့ရဲ့အကြီးအကဲဖြစ်ခဲ့ပါတယ်။ဒီမိုကရေစီအရေးလှုပ်ရှားသူတွေနဲ့အတိုက်အခံနိုင်ငံရေးသမားတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရသူဖြစ်ပါတယ်။ဒါအပြင် 1980-1990 ကျော်နှစ်တွေအတွင်းအရှေ့ဒီမော်လွတ်မြောက်ရေးလှုပ်ရှားမှုကိုနှိမ်နင်းခဲ့ရမှာအင်ဒိုနီးရှားတပ်တွေကိုဥဆောင်ပါဝင်ခဲ့သူဆူဘီယန်တို့ဟာအရှေ့ဒီမော်မှာလည်းလူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်။ဒါအပြင် 1998 ခုနှစ်အာနာရှင်ဗိုလ်ချုပ်ကြီးဆူဟာတိုပြုတ်ကျတဲ့အခါဂျားပြတ်တာဝန်ယူခဲ့တဲ့သမရဟာဘီဘီအစိုးရကိုအာနာသိမ့်ဖို့အထူးတပ်ဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးဆူဘီယန်တို့ဟာကြီးတက်လေတက်တွေနဲ့အာနာသိမ့်ဖို့ကြိုးပမ်းခဲ့တယ်လို့ဆွဆွဲခံထားရပါတယ်။ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေကြောင့်သူ့ကိုအင်ဒိုနီးရှားတပ်ကနေအရေးယူထုတ်ပယ်ခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတချို့ကလည်းအရေးယူတံခတ်ခဲ့ပြီးပြည်ဝင်ခွင့်တွေပါပိတ်ထားခဲ့ပါတယ်။ဒါပေမဲ့2019ခုနှစ်သူကာကွယ်ရေးဝန်ကြီးဖြစ်လာမှအမေရိကန်နဲ့အဲ့ဒီနိုင်ငံတွေကပြည်ဝင်ခွင့်ပြန်ပေးခဲ့တာပါ။အသက် 82 နှစ်ရှိပြီဖြစ်တဲ့လက်ရှိကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုဆူဘီယန်တို့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်သမရရွေးကောက်ပွဲမှာလက်ရှိသမရဝီဒိုဒိုရဲ့သားနဲ့တွေ့ဖက်ကအနိုင်ရရှိခဲ့တဲ့အတွက်သူဟာမကြမီအင်ဒိုနီးရှားရဲ့သမရဖြစ်လာတော့မှာပါစစ်တပ်ကအရေးယူထုတ်ပယ်ခံထားရသူတယောက်ကိုဂုံတူးဆောင်ဗိုလ်ချုပ်ကြီးပေးလိုက်တာဟာဘလို့မှမဖြစ်နိုင်ဘူးလို့မျှတမှုလို့အဓိပ္ပာယ်ရတဲ့ impartial လူခွင့်ရေးအဖွဲ့ကအမှုဆောင်အရာရှိ Gufron Mabruri ကပြောပါတယ
် Ini akan melanggengkan impunitas.kejahatan pelanggaran hak asasi manusia yang melibatkan anggota dan perwira
ဒါဟာစစ်တပ်ကစစ်သားတွေအရာရှိတွေအတိတ်မှာရောလာမယ့်အနာဂတ်မှာပါကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုရာဇဝတ်မှုတွေကိုလူငင်းချမ်းသာခွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ်။ဘာဖြစ်လို့လဲဆိုတော့အင်ဒိုနီးရှားမှာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူရမယ်လို့ဥပဒေအရရောနိုင်ငံရေးအရပါပြဋ္ဌာန်းထားပါတယ်ဒါပေမဲ့အခုလောက်ရဟာသမရကိုယ်တိုင်ကအကာအကွယ်ပေးလိုက်တယ်လို့ဖြစ်နေပါတယ
်။သမရဝီဒိုဒိုကတော့လက်ရှိကာဝေးရေးဦးစီးချုပ်ကတင်ပြလာတဲ့အတွေ့ဂုံတူးဆောင်ယာဒူအနှင်းလိုက်တာလို့ပြောပါတယ်။လက်ရှိကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်ကြီးအက်ဂတ်စ်ဆူဘီယန်တိုဟာ1992ခုနှစ်ကမှစစ်ဘိုလ်ဖြစ်လာသူဖြစ်ပါတယ်။ အခုလိုအခြေအနေတွေကြောင့်အင်ဒိုနီးရှားမှာဆူဟာတိုလက်ထက်ကကြီးစိုးချဲ့လဲခဲ့သူတွေရဲ့ခေတ်ပြန်ရောက်လာမလားလို့ဝေဖန်မှုတွေလည်းရှိနေပါတယ်။အခုလိုအချိန်မှာပဲဖိလစ်ပိုင်သမ္မတမာကို့စ်ဂျူနီယာဟာဩစတြေးလျနိုင်ငံကိုသွားရောက်ပြီးမဟာဗျူဟာမြောက်မဟာမိတ်နှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။ဒီကနေ့အင်ဒိုပစိဖိတ်ဒေသရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာချင်းချောက်ခံလာနေရပြီးစိန်ခေါ်မှုတွေကိုနှစ်နိုင်ငံပူးတွဲရင်ဆိုင်ဖို့လိုအပ်ကြောင်းဖေဗရူလာ29ရက်နေ့မှာသမ္မတမာကို့စ်ဂျူနီယာကဩစတြေးလျလွှတ်တော်မှာပြောကြားခဲ့ပါတယ
် Just as we fought to build our rules based international order so are we now fighting to protect it
the protection စီမံဥပဒေတွေကိုလိုက်နာတဲ့နိုင်ငံတကာတည်ရှိမှုပုံစံအတွက်ကျွန်တော်တို့အားလုံးဟာခုခံတိုက်ခိုက်နေရပါတယ်။အခုအခါတောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုကာကွယ်စောင့်ရှောက်တာဟာလည်းတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးဟာဒေသဆိုင်ရာငြိမ်းချမ်းရေးဖြစ်သလိုကမ္ဘာငြိမ်းချမ်းရေးလည်းဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ဖိလစ်ပိုင်နယ်မြေပိုင်ဆိုင်မှုပြဿနာကြောင့်တင်းမာမှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်ထဲတုန်းကလည်းဖိလစ်ပိုင်နိုင်ငံအနီးစကာဘိုရိုကျွန်းတဝိုက်ရေပိုင်နယ်ထဲမှာဖိလစ်ပိုင်ကမ်းခြေစောင်းတပ်တင်းမောကိုတရုတ်တင်းမောတွေကမောင်းထုတ်ခဲ့ပါတယ်
။中方对菲律宾方面近期在南海有关侵权活动表示严重关切，将继续采取必要。
တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ရဲ့ကျူးကျော်ဖောက်ပြတ်တဲ့လုပ်ရက်ကိုစိုးရိမ်မကင်းဖြစ်မိပါတယ်။တရုတ်ပြည်ရဲ့အချုပ်အခြာပိုင်ဆိုင်မှုနဲ့နယ်မြေပိုင်ဆိုင်မှုအတွေ့လိုအပ်တာတွေဆက်လက်လှုံ့ဆော်သွားပါမယ်လို့တရုတ်နိုင်ငံသားရဲ့ပြောရေးဆိုခွင့်ရှိသူမော်နင်ကဖေဗရူလာ28ရက်နေ့မှာပြောဆိုခဲ့ပါတယ်။စကာဘိုရိုကျွန်းတွေကိုဖိလစ်ပိုင်ကတူပိုင်လို့ပြောထားပါတယ်။အခုလိုအချိန်မှာပဲအိန္ဒိယနဲ့ဂျပန်အကြားဓမ္မဂါဒီယန်လို့အမည်ပေးထားတဲ့ပုံမှန်ပူးတွဲစီရေးလေ့ကျင့်မှုကိုဖေဗရူလာ28ရက်နေ့ကပြုလုပ်ခဲ့ပါတယ်။တပ်အင်အားအများအပြားပါဝင်ခြင်းမရှိပေမဲ့လည်းနှစ်နိုင်ငံအကြားစီရေးပူးပေါင်းဆောင်ရွက်မှုကိုလှုပ်ထားတာပါ။နှစ်စဉ်ပြုလုပ်လို့ရှိပြီးဂျပန်နဲ့အိန္ဒိယမှာတစ်လက်စီပြုလုပ်ပါတယ်။အိန္ဒိယဟာဂျပန်အမေရိကန်အပါအဝင်စက်မှုအင်အားကြီးနိုင်ငံတွေနဲ့ပုံမှန်နီးကပ်စွာဆက်ဆံလာပါတယ်။အိန္ဒိယနဲ့တရုတ်အကြားနယ်မြေပိုင်ဆိုင်မှုတွေကြောင့်စစ်ပွဲတွေဖြစ်တဲ့အထိတင်းမာခဲ့ရပြီးဂျပန်နဲ့တရုတ်အကြားမှာလည်းနယ်မြေပိုင်ဆိုင်မှုတွေအငြင်းပွားနေပါတယ်။ဂျပန်ဟာဒီ2024ခုနှစ်ကစပြီးစစ်အုံစည်းတိုးမြင့်ကစစ်အင်အားတိစောက်လျက်ရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါတယ်။
ကိုစုံမို့ကြပုံမှန်တင်ဆက်ပေးနေတဲ့အာရှနိုင်ငံရေးအစီအစဉ်ပါရှင်။အခုဆက်ပြီးတော့လေယာစီးပွားသတင်းတွေကိုလည်းတလက်အလှည့်ပေးရအောင်ပါ။လေယာထွက်ကုန်တွေမှာကြက်သွန်တွေကပြပအဝယ်လိုက်လာလို့ဈေးကွက်ပြင်းပြတ်နေပါရယ်။အခုနှစ်တရက်တီးရသည်မှာမြန်မာစင်တလုံးတရက်တီးကိုတော့တရုတ်အပြင်တခြားနိုင်ငံတွေကိုပါတွွွင်ကျဲကျဲတင်ဖို့ရောင်းချဖို့အတွက်ပြင်နေကြပါရယ်။ဒီသတင်းအပါအဝင်တစ်ပတ်အတွင်းလေယာထွက်ကုန်တည်နှံဈေးနှုန်းအတက်အကျတွေဘယ်လိုရှိပါလဲ။ဒီလိုလေယာသတင်းတွေကိုစူးစီးပြီးတော့ Farmer Times Media ကတင်ဆက်ထားပါရယ်ရှင်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစုပ်ပြူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြပအဝယ်လိုက်လာလို့ကျက်သွန်နီဈေးကွက်ပြန်မြင့်တက်လာတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်မြမကျက်သွန်နီကိုပြပတင်ပို့မှုရှိပြီးကုန်တယ်တွေအဝယ်လိုက်လာတာကြောင့်ကျက်သွန်နီဈေးကွက်ပြန်မြင့်တက်လာတယ်လို့ကုန်တယ်တွေကပြောပါရယ်။ဒါအပြင်လက်ရှိမှာကျက်သွန်နီစိုက်ပျိုးတဲ့ဒေသတွေကနေမြင်းကြံစိုက်ဖြူနဲ့ပခောက်ကူကုန်စီတိုင်းတို့အပါအဝင်နေကုန်စီတိုင်းတွေကိုကျက်သွန်နီဝင်ရောက်မှုကလည်းလျော့နေနေတာကြောင့်ဈေးကွက်ပြန်မြင့်တက်လာတာဖြစ်တယ်လို့မြင်းကြံမြို့နယ်ကကျက်သွန်နီကုန်တယ်တူကပြောပါရယ်။ကျက်သွန်နီကိုပြပတင်ပို့မှုအနေနဲ့တရုတ်ထိုင်းဗီယက်နမ်နိုင်ငံတို့ကိုအဓိကတင်ပို့မှုရှိပြီးပြပတင်ပို့ရောင်းချရမှာမြစ်သားဒေသကထွက်ရှိတဲ့မြစ်သားကျက်သွန်နီကိုသာအမြင့်ဈေးနဲ့တင်ပို့ရောင်းချနေရတာဖြစ်ပါတယ်။လက်ရှိရန်ကုန်ဈေးကွက်မှာမြစ်သားကျက်သွန်နီတပိတ်တာကို2900ကနေ3800ကျပ်ထိပေါက်သေးရှိပြီးစိုက်ဖြူအပါအဝင်ကြံဒေသထွက်ကျက်သွန်နီတွေကတော့တပိတ်တာကို2000ကနေ3200ကျပ်အတွင်းပေါက်သေးနဲ့အယောင်းဝယ်ရှိနေပါတယ်။မြင်းညာနဲ့ပခောက်ကူကုန်စီတိုင်းတွေမှာတော့ကျက်သွန်နီတပိတ်တာကို1000ကနေ3000ကျပ်ထိဈေးရရှိနေတယ်လို့ကုန်တယ်တွေကပြောဆိုထားပါတယ်။ပြီးခဲ့တဲ့ January လအတွင်းကတော့နေကုန်စီတိုင်းတွေကိုနေ့စဉ်ကျက်သွန်နီပိတ်တဲ့ချိန်တင်းချီဝင်ရောက်မှုရှိခဲ့တာကြောင့် တပိတ်သားကိုအမြင့်ဆုံးစေ800ကနေ1900ကျပ်အတွင်းသာရရှိခဲ့တာဖြစ်ပါတယ
်ယခုနေ့တရရာဒီမှာတရုတ်နိုင်ငံဖြင့်အခြားပြင်ပဈေးကွက်တွေကိုပါတင်ပို့နိုင်ဖို့ပြင်ဆင်နေပါတယ်အခုနေ့တရဒီရာဒီမှာမြန်မာစင်တလုံးတရဒီကိုတရုတ်နိုင်ငံဖြင့်အခြားပြင်ပနိုင်ငံဈေးကွက်တွေကိုပါတွင်တွင်ချင်းချင်းတင်ပို့နိုင်ရေးပြင်ဆင်နေတာဖြစ်တယ်လို့ပြင်ပကိုတည်တည်ဝင်လန်တင်ပို့နေတဲ့ကုန်သည်တွေကပြောပါတယ်ပြီးခဲ့တဲ့နေ့တွေကအရေးတွေးကောင်းတဲ့အသီးတွေကိုဈေးကောင်းပေးဝင်ကြပြီးမယ်အသီးတေးအသီးညက်အသီးနှုတ်တယ်ဆိုရင်ဈေးနိုင်ခံနေရတာကြောင့်အရေးတွေးကောင်းမှုတဲ့အသီးတွေကိုအေးခန်းသူလောက်ရောက်ပါတယ်ကွန်တိန်နာကားတွေနဲ့တင်ပို့နိုင်ဖို့ပြင်ဆင်နေတာဖြစ်တယ်လို့မန္တလေးမြို့ကတည်ရဲ့ကုန်သည်တူကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာစိန်လုံရွှေဟင်းသာရင်ခွဲမချစ်စုရွှေတောင်ပထမအမောက်စိမ့်ချိုစားတဲ့တည်ရည်အမျိုးအစားတွေကိုစိုက်ပျိုးထုတ်လုပ်တင်ပို့ရချနေရဖြစ်ပြီးစိမ့်တလုံးတည်ရည်ရတော့ပြင်ပဈေးကွက်အခိုင်အမာရရှိထားပါတယ်။မြမတည်ရည်ကိုနေစဉ်ဧပြီလကုန်ကစလို့ပြင်ပကိုတင်ပို့ရချလိရှိပြီးတနင်္ဂနွေတန်ချိန်၄တောင်ကနေ၅တောင်ကြားတင်ပို့နေရဖြစ်တယ်လို့ကုန်သည်တွေကပြောဆိုကြပါတယ
်။မြမထောက်ပတ်ဒီပြပတင်ပို့နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့မြန်မာနိုင်ငံထောက်ပတ်သီးအတင်းကပြောဆိုထားပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ထောက်ပတ်သီးတွေကိုနိုင်ငံတကာကိုတင်ပို့နိုင်ဖို့ Global GAB လက်မှတ်ကမ္ဘာလုံးဆိုင်ရာစိုက်ပျိုးရေးအလေးအကျင့်ကောင်းများစနစ်အပါအဝင်တခြားလိုအပ်ချက်တွေရှိနေသေးတာကြောင့်ထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုသာတင်ပို့နေရတယ်လို့မြန်မာနိုင်ငံထောက်ပတ်သီးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းကပြောပါတယ်အခုနှစ်အတွင်းမှာထောက်ပတ်သီးပြည်တွင်းစားသုံးမှုကျဆင်းတယ်လို့ပြည်ပတင်ပို့မှုကလည်းအရေးအသွင်းနဲ့ကုန်သွယ်မှုဆိုင်ရာမှာလိုအပ်ချက်တွေရှိနေလို့တင်ပို့နိုင်ခြင်းမရှိတာလို့ကုန်သည်တွေကပြောဆိုကြပါတယ်
။ပြပတင်ပို့ဖို့လိုတဲ့အခြေလိုအပ်ချက်မှာနံပါတ်၁ကကျွန်တော်တို့ဒီ Global GAP လို့နိုင်ငံတကာလက်ခံတဲ့ God Agriculture Pride Certificate မျိုးတွေလိုတယ်။ဒီပြပတင်ပို့မှုနဲ့ကုန်သွယ်မှုဆိုင်ရာမှာလိုအပ်တဲ့ဘာလို့ဥပမာပေါ့ကျွန်တော်တို့တချွေးဆိုင်ရာဒီပုံမှန်ဆိုင်ရာကိရှင်းကျောင်း Certificate တွေလိုတယ်။ကျွန်တော်တို့ Warehouse တွေပေါ့အဲ့ဒီအသီးတွေကိုစနစ်တကျခုဆတော့လောက်ထုတ်ပေါ်တဲ့ warehouse တွေလို့လည်းပြောမတင်ပို့နိုင်ခင်မှာတူလောင်ထားမဲ့အေးကန်ကိုတော်မီလို့လည်းအခုလက်ရှိထုတ်လုပ်နေတဲ့ထွက်ပတ်သီးတွေကဥပမာကျွန်တော်တို့တကန်ထွက်မှအဲ့တကန်နဲ့က၄ဘုံ၃ဘုံလောက်ကသာပြည့်ကျွန်တော်တို့ဒါဒီပတ်ပို့နိုင်တဲ့အကြီးသေးပြီးတဲ့အသီးမျိုးတွေအဲရွေးချယ်ရယူခွင့်ရှိတယ်ပေါ့လည်းပေါ့အဲ့တော့ကျွန်တော်တို့ဒီပတ်ကအမှားသာတစ်ခုကကျွန်တော်တို့တန်းမစဲစတဲ့ဥပမာကွန်တိန်နာဘယ်နှလုံးပို့ပါသူတို့အဲ့လိုတပတ်ကိုဘယ်နှလုံးလိုချင်ပါလဲ။ဒါမျိုးတွေမှဖြစ်တဲ့ကျွန်တော်တို့ခုနလိုကျွန်တော်အခြေခံအဆောင်တွေဖြစ်တဲ့ warehouse တွေဒီ processing machine တွေ packaging တွေတော့အေးကန်ကိုတော်တွေပေါ့နော်။ဒီအချက်တွေအရောတဲ့ဒီပြပစီဘိုးရဲခမဒါအထူးဆုံးကြုံဆွေရမယ်ဒါအခက်အခဲတွေလို့ပြောချင်ပါတယ်ခင်ဗျာ
။ထောက်ပတ်ဒီ site တောင်သူတွေအနေနဲ့73စီအပါအဝင်တွင်းအားစုဈေးနှုန်းတွေကြီးမြင့်လာတာကြောင့်ဓာတ်မြေဩဇာနဲ့ပိုးသက်ဆေးတွေလုံးလုံးလောက်လောက်မတုံးဆွဲနိုင်ခဲ့တဲ့အတွက်အသီးအရည်သေးတွေကြာဆင်းကုန်တာလို့တောင်သူတွေကဆိုပါတယ်။လက်ရှိပြည်ပဈေးကွက်ကိုတင်ပို့နေတဲ့ Hass အမျိုးသားထောပတ်သီးကအသီးရင်းရင်းနဲ့အရည်သေးကောင်းမှုလိုအပ်နေသေးတဲ့အတွက်နိုင်ငံတကာစာချုပ်ဆန်ညွှန်းပြည့်မီမှုနည်းပါးနေတာဖြစ်ပါတယ်။အခုနှစ်ထောပတ်သီးရာသီမတိုင်မီကတော့မြမထောပတ်သီးကိုမလေးရှားနဲ့အိန္ဒိယနိုင်ငံတွေကနေဝယ်ယူဖို့ကမ်းလှမ်းခဲ့ပေမဲ့အသီးအရည်သေးကြောင့်ထိုင်းနိုင်ငံဈေးကွက်ကသာတင်ပို့နေရတယ်လို့ဆိုပါတယ်။
သဘောတည်းလက်ရှိထိုင်းနိုင်ငံကိုတင်ပို့ထားတဲ့အခြေအနေကတော့ကျွန်တော်တို့တန်3,500ဝန်းကျင်မှာရှိပါတယ်။ခရိုင်တဲ့ဆိုင်တော့ဒီကထိုင်းနိုင်ငံပို့ပြီးတော့တင်ပို့ဖြစ်တယ်ပေါ့နော်တင်ပို့တယ်ပေါ့ဆိုပြည်တွင်းမှာစားတုံးပို့တဆင်းနေတဲ့ကျွန်တော်ဒီပါအာကူရာပေါ့နော်အဲ့တော့ထိုင်းနိုင်ငံကိုတင်ပို့တယ်ဆိုတော့မလဲကျော်လို့တာချီလိုက်ပမနဲ့စကုံလမ်းကြောင်းဝန်ဒီပဲအများဆုံးတင်ပို့ပဲဖြစ်ပါပဲ
။ထိုင်းနိုင်ငံကိုတင်ပို့ရမှာလဲလမ်းခီးအခက်ခဲကြောင့်ထောပတ်သီးအမဲ့လွန်ပြီးစွန့်ပြစ်ရတာတွေလည်းရှိတယ်လို့ရှမ်းပြည်နယ်တောင်ပိုင်းတောက်တလုံးမြို့နယ်ထောပတ်သီးဥက္ကဋ္ဌခွန်အားကာကပြောပါရယ်ထောပတ်သီးစိုက်ပျိုးစရိတ်ကတရေကကိုပြင်းမြကျက်သိန်း40ဝန်းကျင်ရှိပြီးဒေတာသီးတလုံးကို250ကနေ600ကျက်လောက်ထိပေါက်ဈေးရှိပါတယ်ပြပကိုတင်ပို့နေတဲ့ Hass အမျိုးအစားကတော့ပြီးခဲ့တဲ့နှစ်ထောပတ်သီးရာသီချိန်က1ကီလိုကို8000ကျက်လောက်ထိဈေးကောင်းရရှိခဲ့ပေမဲ့အခုနှစ်မှာတော့1ကီလိုကိုအများဆုံး9000ကျပ်အထိသာဈေးရရှိနေတာဖြစ်ပါတယ
်အခုဆက်ပြီးဖေဖော်ဝါရီလ20ရက်နေ့ကနေ29ရက်နေ့ထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်
ပဲစင်ကောင်ကတော့အိန္ဒိယဘက်ကဝယ်နေနေရကြောင့်ဈေးစတိုက်ပြင်ကြဆင်းနေပါလေရန်ကုန်ပြည်နယ်ဈေးကွက်မှာဖေဖော်ဝါရီလဒုတိယပတ်ကပဲစင်ကောင်ရဲ့အာစီတဒိန်ကို7.40ကျော်ထိပေါက်ဈေးရှိခဲ့ပြီးမယ်ဖေဖော်ဝါရီလ20ရက်နေ့မှာတော့ပဲစင်ကောင်ရဲ့အာစီတဒိန်ကို38.00ဝန်းကျင်ထိဈေးထိုးကျဆင်းသွားပါလေဈေးကွက်ထဲပဲစင်ကောင်အစ်ဝင်ရောက်မှုတွေလည်းရှိနေရကြောင့်တပတ်အတွင်းကျပ်နှသိန်းဝန်းကျင်ထိထပ်မံကျဆင်းလာတာဖြစ်တယ်လို့ကုန်တွေတွေကပြောပါရယ်စတိုက်အကျရှိခဲ့တဲ့ပူကုန်ဘယ်တွေကိုရန်ကုန်ဝက်လက်တွေကလည်းစောင့်ကြည့်ဝယ်ယူနေကြတာကြောင့်လက်တလောအယောင်းဝေးအေးနေတာဖြစ်တယ်လို့လည်းကုန်တွေတွေကသုံးသပ်ကြပါရယ
်အိန္ဒိယပူကုန်ဘယ်တစ်မျိုးဖြစ်တဲ့မပဲကလည်းဈေးပြန်ကျဆင်းနေပါရယ်ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကမပဲအပေကျူအာစီတန်းကို33,200ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးဖေဖော်ဝါရီလ28ရက်နေ့မှာတော့တံတန်းကို29,900ကျပ်ကိုပြန်ကျဆင်းသွားတာဖြစ်ပါတယ်။တပတ်အတွင်းမဖဲအဖေကျူအာစီတံတန်းကိုကျပ်3,000ခွဲဝန်းကျင်ထိပြန်ကျဆင်းသွားတာပ
ါ။စဖူချောင်းတင်းနဲ့ဖြစ်တဲ့ကျပ်သူဖြူချူကတော့ဈေးအသက်ဘယ်မှာဆက်ရှိနေပါလဲ။ရန်ကုန်ပြည်နယ်ဈေးကွက်မှာဖေဖော်ဝါရီလ28ရက်နေ့ကကျပ်သူဖြူချူကရှယ်တပိတ်တာကို9,800ကျပ်လောက်ပေါက်ဈေးရှိနေပြီးတပတ်အတွင်းတပိတ်တာကို400ကျပ်လောက်ဈေးမြင့်တက်လာပါတယ်ကျပ်သူဖြူရှင်ကတော့ဈေးကွက်ထဲပစ္စည်းရှာပြီးအယောင်းဝယ်အင်းနေတာကြောင့်တပိတ်တာကို16,500ကနေ18,800ကျပ်ကြာဈေးငိမ့်နေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ဒါတော့လေယာစီးပွားသတင်းတွေကို Farmer Times Media ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်။လေယာစီးပွားသတင်းတွေပြီးတော့ဥရုယာတီဘက်ကိုလည်းတလဲကြည့်အောင်ပါ။ဥရောပတိုက်ရဲ့ဂုံးမြေနဲ့ပင်လယ်ရေထုတွေကဇီဝမျိုးကွဲမျိုးစုံကိုကာကွယ်ထိန်းသိမ်းရေးမူကြမ်းတရက်ကိုတော့ February လကုန်ပိုင်းလောက်ကပဲမဲခွဲအတည်ပြုလိုက်ကြပါရယ်။အခုပြတာလိုက်တဲ့မူကြမ်းမှာတော့ပြည်ပကနေဈေးနှုန်းချိုတာတဲ့ဇီဝရေးဒီစိုက်ပျိုးရေးကုန်ပစ္စည်းတင်ပို့မှုကိုကန့်သတ်လိုက်တဲ့အတွက်ကြောင့်မလို့ဥရောပတိုက်တဝန်းကစိုက်ပျိုးတောင်သူတွေကန့်ကွက်နေတဲ့ရှားမာကိုပဲအခုလိုအတည်ပြုလိုက်တာပါဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ထားပါတယ်ရှင
် Der Antrag ist angenommen
ဖလာမဲ2030ပြည့်လို့နဲ့မှာကမ္ဘာရေဒူးနဲ့မြေဒူးထဲကဇီဝမျိုးစုံမျိုးကွဲပေါင်း30ရာခိုင်နှုန်းကိုကာကွယ်ထိန်းသိမ်းရေးဆိုတဲ့မွန်ထရီးယားအပြည်ပြည်ဆိုင်ရာသဘောတူညီမှုကိုအကောင့်ထည့်ဖို့တဲ့အနေနဲ့ဥရောပသမဂ္ဂကအခုလိုဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ဥရောပသဘာဝပတ်ဝန်းကျင်မူဝါဒရေးရာကိုယ်စားလှယ်စီဇာလူနာကအခုလိုကြေညာပါတယ
်။ Yo creo que lo primero es decir que estamos ante un avance histórico. Esta vez sí.
ဒါဟာသမိုင်းဝင်တိုးတက်မှုကြီးတရားဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်တစ်မျိုးတည်းတင်မကဘဲအခြားကဏ္ဍတွေကိုပါအကာအကွယ်ပေးတဲ့မူဝါဒတွေဥရောပသမဂ္ဂမှာထားရှိဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလောက်ရဟာသဘာဝပတ်ဝန်းကျင်အတွက်အမှန်တကယ်ရှေ့ရောက်လာတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။ဒီဥပဒေဟာ2030မှာအကောင်အထည်ဖော်တော့မယ့်ခြေလှမ်းတစ်ခုလို့ကျွန်တော်ထင်ပါတယ်။
ဥရောပသမဂ္ဂလွှတ်တော်ကိုယ်စားလှယ်တို့ရဲ့ထောက်ခံမဲ329မဲ၊ကန့်ကွက်မဲ295မဲ၊ကြားနေမဲ24မဲနဲ့အတည်ပြုလိုက်တဲ့ဒီမူဝါဒမှာဆင်းရဲတဲ့အတိုင်းပြည်တွေကနေဈေးနှုန်းသက်သာတဲ့စိုက်ပျိုးထုတ်ကုန်ဝယ်ယူတင်သွင်းမှုကိုကန့်သတ်ထားတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းနဲ့ဆန္ဒရေးကဖူလုံရေးမှာအခက်အခဲတွေဖြစ်လာမယ်ဆိုပြီးစိုက်ပျိုးတောင်သူတွေကအကြီးအကျယ်ဆန္ဒထုတ်ဖော်နေကြတာပါ။ Belgium နိုင်ငံ Brussels မြို့ကဥရောပသမဂ္ဂရုံးချုပ်ရှိမှာလဲဥရောပသဝန်းကထောင်ပေါင်းများစွာသောလက်သမားတွေအကြီးအကျယ်ဆန္ဒပြခဲ့ကြတာပါ။ဒါကြောင့်လဲဥရောပသမဂ္ဂကစိုက်ပျိုးတောင်သူတွေအတွက်တော့ချွင်းချက်တချို့နဲ့အခုမူကြမ်းကိုအတည်ပြုခဲ့ကြတာဖြစ်ပါတယ်
။ A pesar de ello, ha habido gente del Grupo Popular que ha cumplido, ha sido la menos, y ha habido gente del Partido Popular que
ဒီကိစ္စမှာဈာကဝင်ပြီးညှိနှိုင်းပေးမဲ့သူတွေရှိပေမဲ့လေယာသိမ်းသမားတွေရဲ့ပြောဆိုချက်ကိုထောက်ခံပြီးဒီမူကြမ်းကိုကန့်ကွက်သွားကြတဲ့လူတွေလည်းရှိပါတယ်။အဲ့ဒီအထက်မှာစပိန်ကအဖွဲ့ဝင်တွေလည်းပါပါတယ်။သဘာဝပတ်ဝန်းကျင်ပြောင်းလဲမှုကိုလက်မခံတဲ့သူတွေရဲ့လက်ကွက်မှာကစားခံရတဲ့လူပဲပြောရမှာပါ။ဒီနေရာမှာစပိန်နိုင်ငံကအဖွဲ့တွေပါဝင်နေတာကိုမြင်ရတာစိတ်မကောင်းပါဘူး။
လက်သမားတွေအပေါ်ဂျိုးနီစနစ်နဲ့လွှမ်းမိုးမှုတွေရှိလာနိုင်တဲ့အတွက်ဆိုပြီး EU ပါလီမန်မှာအကြီးဆုံးဥပဒေပြုအဖွဲ့ဖြစ်တဲ့ဥရောပပြည်သူ့ပါတီကဒီဥပဒေမူကြမ်းကိုဆန့်ကျင်ကန့်ကွက်ခဲ့တဲ့ကြားမှာပဲအခုလိုအတည်ပြုနိုင်ခဲ့ကြတာလည်းဖြစ်ပါတယ်။ဒ ဂျာဟာဥရောပသမဂ္ဂရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကြီးဆုံးမူဝါဒတရားလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေက2030ပြည့်လို့နှစ်မှာသူတို့ပိုင်မြေတုနဲ့ပင်လယ်ရေတုထဲကဇီဝမျိုးစုံမျိုးကွဲ၅ပုံတပုံကိုတဘာဝအတိုင်းကြံလဲထူထောင်မဲ့အစီအစဉ်ကိုတင်ပြကြမှာဖြစ်ပါတယ်။EU ပါလီမန်အဖွဲ့ဝင်လည်းဖြစ်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့ Green Group အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Philip Lambert ကတော့အားရကျဉ်းနှံ့နေပါတယ်
Main target symbolically has not been shut down so it's still flying it is imperfect it is incomplete it lacks ambition but at least we have a foundation on which to
ဒါမှပြီးဆုံးနေပါဘူးစက်ပြီးလောက်ကင်သွားရအောင်မဲ့ကိစ္စတွေဖြစ်ပါတယ်တဘာဝပတ်ဝန်းကျင်ရေးရာမူဝါဒတွေကမပြီးပြည့်စုံသေးပါဘူးဒီမှချက်တွေကိမဲ့တွေတည်တယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့လည်းရှေ့လုံငန်းစဉ်တွေအတွက်အ ਨੇ ဆုံးအခြေခံအုတ်မြစ်တွေတော့ချလိုက်နိုင်ပါပြီ
။လက်ရှိမှာတော့ဥရောပရဲ့သဘာဝပတ်ဝန်းကျင်နဲ့ဇီဝမျိုးကွဲ87ရာခိုင်နှုန်းဟာဆိုးဝါးတဲ့အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်ရှေ့ဆက်ဆောင်ရွက်မဲ့လုပ်ငန်းတွေထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေစုပ်ယူပေးနေတဲ့စိမ့်မီတော်တွေကိုပြန်လည်ထူထောင်ရေးလိုလုပ်ငန်းမျိုးတွေလည်းပါဝင်ပါတယ်။အခုပြတ်ထားလိုက်တဲ့မူဝါဒအရဆိုရင်တော့ဇီဝခေယစနစ်ပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေကို2030ခုနှစ်မှာ30ရာခိုင်နှုန်း2040မှာ60ရာခိုင်နှုန်းနဲ့2050မှာတော့90ရာခိုင်နှုန်းအထိဆောင်ရွက်သွားကြရမှာဖြစ်ပါတယ်။အဲ့ဒီလိုထိခိုက်လာတဲ့သဘာဝပတ်ဝန်းကျင်ကိုရေရှည်ပြုပြင်ထိန်းသိမ်းဆောင်ရှောက်နိုင်အောင်လို့ Nature Restoration Law ဆိုတဲ့မူကြမ်းကိုတော့2022ခုနှစ်နှစ်လယ်လောက်ကတည်းကဥရောပသမဂ္ဂမှာတင်သွင်းထားတာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာဥရောပငွေကြေး1ယူရိုရင်းနှီးမြှုပ်နှံလိုက်ရင်အမြတ်အစုံက8ယူရိုအထိအနည်းဆုံးပြန်ရမှာဖြစ်တဲ့အတွက်စီးပွားရေးအရာလည်းထင်ရှားတဲ့အကျိုးအမြတ်တွေထွက်လာမယ်လို့ဥရောပကော်မရှင်ကပြောဆိုထားပါတယ်။အခုပြတန်းချက်ကိုဥရောပကောင်စီကနောက်ဆုံးသဘောတူညီပြီးရင်တော့တဘာဝပတ်ဝန်းကျင်နဲ့ဥတုရသီပြောင်းလဲမှုထိန်းချုပ်ရေးလုပ်ငန်းတွေကိုစတင်အကောင့်အထည်ဖော်နိုင်ကြတော့မှာလည်းဖြစ်ပါတယ်။ကျွန်မနှောင်းလောက်ပါ။
ဥရုယာတိနဲ့အနာဂတ်ကပအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုလည်းတင်ဆက်ပါမယ်။အမေရိကန်စစ်တပ်နဲ့ထိုင်းစစ်တပ်တို့1982ခုနှစ်ကစတင်ပူးတွဲလေ့ကျင့်ခဲ့ကြတဲ့ကော်ပရာဂိုရွှေမြွေဟောက်စစ်ရေးလေ့ကျင့်မှုကအခုတော့ဒီအာရှနိုင်ငံအတော်များများပါဝင်နေပါပြီ။ကမ္ဘာမှာတက်တန်းအရှိဆုံးပူးတွဲစစ်ရေးလေ့ကျင့်မှုအကြောင်းကိုတော့မန်းညိုညိုလွင်ကသတင်းတွေကသုတအစီအစဉ်မှာတင်ဆက်ထားပါရယ်။
စစ်စည်လေ့ကျင့်မှုလို့ခေါ်တဲ့ကော်ပရာဂိုစစ်ရေးလေ့ကျင့်မှုဟာနိုင်ငံတကာပူးပေါင်းစစ်ရေးလေ့ကျင့်ကြတဲ့လှုပ်ရှားမှုတွေထဲမှာတော့အရှိကြဆုံးလေ့ကျင့်မှုတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုနဲ့ထိုင်းနိုင်ငံတို့ပူးပေါင်းပြီး1982ခုနှစ်မှာကော်ပရာဂိုဆိုတဲ့နာမည်နဲ့စတင်ခဲ့ကြတာပါ
။ပေါင်းနဲ့ကာမွေးပစ်ဆောင်ပေါင်းနဲ့ကာช่วยแจ้งมงกฎ1มงกฎ2และบูบา3
นักงานสิเยลิจิมุรีอปออธิกยีเวปีสัตติงเกจาเบมเณนอกไปมารอสิเยอภิญญิงจันยีทิ่งเต็มหมู่อชั้นเผ่สั่นจินยีตบาวะเบอันเนเกเซยีลุดาจินสานาทอดทามู่อกุอญีเปเยกานะรีบาแท้ตวินลิจิมุรีปิลุกเคราอะคุซอยิน2ปอง40จอลาบีဖြစ်ပါတယ်1982ခုစတင်လေ့ကျင့်တဲ့နှစ်မှာတော့ American Marine တပ်ဖွဲ့နဲ့ထိုင်းရေတပ်မတော်တို့ပူးပေါင်းလေ့ကျင့်မှုတွေပြုခဲ့ပြီးအဲ့ဒီနှစ်ထဲမှာပဲ American လေတပ်ကလည်းပူးပေါင်းပါဝင်ခဲ့ပါတယ်။1983ခုနှစ်မှာတော့နှစ်နိုင်ငံကြီးတပ်တွေပါပူးပေါင်းပါဝင်လေ့ကျင့်ခဲ့ကြတာပါ။American နဲ့ Thai နှစ်နိုင်ငံပူးတွဲလေ့ကျင့်မှုတွေကနေစတင်ခဲ့တဲ့ရွှေမြွေဟောက် Cobra Gold ပူးပေါင်းလေ့ကျင့်မှုဟာ2010ခုနှစ်နောက်ပိုင်းတွေမှာတော့တရုတ်နဲ့အိန္ဒိယလိုနိုင်ငံကြီးတွေပါကဏ္ဍအလိုက်ပူးပေါင်းပါဝင်လာခဲ့ကြတာအခုဆိုရင်နိုင်ငံပေါင်း30လောက်အထိပါဝင်လာပြီဖြစ်ပါတယ်စစ်ရေးတစ်ခုတည်းကိုပဲဥတီလေ့ကျင့်ကြတာမဟုတ်ဘဲနိုင်ငံတွေအချင်းချင်းချစ်ကြည်ရေးလူသားတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအထောက်အကူတွေပေးရင်းနဲ့တဘာဝဘီအန်ရီတွေကြာရောက်တဲ့အခါကဲတင်နိုင်ရေးတွေအပြင်စိုက်ဘာဆိုင်ရာလုံခြုံရေးကိစ္စတွေပါပါဝင်လေ့ကျင့်ကြတာဖြစ်ပါတယ
် This is as the announcer said the 43rd iteration of Cobra Gold and what that means to all of us is that there are decades of friendship and partnership and shared values.
အခု2024ခုနှစ်အတွက် Cobra Gold စီရေးလေ့ကျင့်မှုကိုလည်းဖေဖော်ဝါရီလ29ရက်နေ့ကစတင်လိုက်ပြီဖြစ်ပြီးမလ10ရက်နေ့အထိထိုင်းနိုင်ငံတောင်ပိုင်းရေယောင်ခရိုင်မှာကဏ္ဍအလိုက်လေ့ကျင့်မှုတွေပြုလုပ်ကြမှာပါ။ဒီနှစ်ပြုလုပ်တဲ့လေ့ကျင့်မှုက43ကျိန်မြောက်ဖြစ်ပြီးနိုင်ငံပေါင်း30ကစစ်သည်တွေနဲ့ဘာသာရပ်ဆိုင်ရာကျွမ်းကျင်သူပေါင်း9000ကျော်ပူးပေါင်းပါဝင်ကြပါတယ်။ Main Tree လို့သတ်မှတ်ခေါ်ဝေါ်တဲ့အဓိကလေ့ကျင့်မှုတွေမှာတော့ American ပြည်အောင်စု, Thai, Singapore, Japan, တောင်ကိုရီးယား, Malaysia နဲ့ Indonesia 9နိုင်ငံပါဝင်မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလေ့ကျင့်မှုတွေမှာတော့တရုတ်နိုင်ငံနဲ့အိန္ဒိယနှစ်နိုင်ငံပါဝင်လေ့ကျင့်မှာပါ CPC လို့ခေါ်တဲ့ဂျီနန်နဲ့ဆက်သွယ်ရေးဆိုင်ရာလေ့ကျင့်မှုတွေမှာတော့ဩစတြေးလျနိုင်ငံကပါဝင်လေ့ကျင့်ပါတယ် MBAT လို့ခေါ်တဲ့နိုင်ငံတကာစီမံကိန်းများတိုးချဲ့မှုအစီအစဉ်လေ့ကျင့်မှုတွေမှာတော့ဘင်္ဂလားဒေ့ရှ်ကနေဒါပြင်သစ်မွန်ဂိုလီးယားနီပေါ်နယူးဇီလန်ဖိလစ်ပိုင်ဖီဂျီUK နဲ့ Brunei ဆယ်နိုင်ငံပါဝင်မှာပါ Co လို့ခေါ်တဲ့ပူးပေါင်းလေ့လာသူများအဖွဲ့မှာတော့ Cambodia, Laos, Brazil, Pakistan, Vietnam, Germany, Sweden, Greece, Kuwait နဲ့ Thailand စတဲ့ဆယ်နိုင်ငံပါဝင်ပါတယ်မြန်မာနိုင်ငံကတော့2013ခုနှစ်ကစပြီးလေ့လာသူနိုင်ငံများအဖွဲ့မှာပါဝင်ခဲ့ပြီးပေမဲ့2021စစ်အာဏာသိမ်းလိုက်တဲ့နှစ်ကစလို့တက်ရောက်ပါဝင်ဖို့ဖိတ်ကြားခြင်းမခံခဲ့ရတော့ပါဘူးရှင
်အာရှနိုင်ငံတွေအများအပြားပါဝင်တဲ့ကမ္ဘာသက်တမ်းအရှိဆုံးစီးလေ့ကျင့်မှုအကြောင်းကိုမညွညွလင်ကဒီတစ်ပတ်ဒီသတင်းတွေကတုဒအစီအစဉ်မှာတင်ဆက်ပေးခဲ့တာပါရှင်ဒီအစီအစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုပြန်ပြီးတော့နားဆင်ကြည့်ရှုရှင်နေဆိုရင်တော့ VOA website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ဖတ်ရှုလို့ရပါတယ်အခုကတော့သတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကတလဲတင်ပြပေးပါဦးမယ်ရှင
်ထိုင်းဆိုရကမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကိုအတိပြန်ချမှတ်ပြီးပြန်စဖို့ထမ်းလွှတ်တော်မှတေကလှူလာနေကြတယ်လို့ဒီကနေ့ထမ်းလွှတ်တော်အတွင်းကျင်းပတဲ့မြမအရေးဆွေးနွေးပွဲတက်ရောက်ခဲ့သူကတချို့က VOA ကိုပြောပါတယ်ထမ်းလွှတ်တော်အတွင်းဒီကနေ့နဲ့မနေ့ပြန်နေရကြကျင်းပတဲ့ဆွေးနွေးမှုဟာမြမအရေးနဲ့ပတ်သက်လို့သက်ဆိုင်သူတွေကိုအချင်းချင်းကြားတွေ့ဆုံဆွေးနွေးမှုဖြစ်လာအောင်ဆောင်ရွက်ပေးတဲ့ပထမခြေလှမ်းဖြစ်တဲ့အကြောင်းဒီတွေ့ဆုံမှုကိုဥဆောင်ကျင်းပခဲ့တဲ့ထိုင်းအတိုက်ခံ Move Forward Party လွှတ်တော်အမလန်စီမန်လုံကပြောပါတယ်နေဆက်ဖြတ်ကျော်ကျွလွန်နေတဲ့ရာဇဝမှုတွေကိုတိုက်ဖြတ်နေနေဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ရေးဟာအဓိကတော့ချက်ဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ဆက်သာသဗီစင်ကပြောပါတယ်ဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုချင်းချောက်နေတဲ့အွန်လိုင်းလောင်းကစားမှုတွေနဲ့အွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းတွေကိုတရုတ်နဲ့ထိုင်းတို့ပူးပေါင်းတိုက်ဖြတ်နေကြောင်းလည်းဝန်ကြီးချုပ်ဆက်သာသဗီစင်ကတရုတ်သတင်းဌာန CCTV နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမှပြောကြားခဲ့ပါတယ်ခင်ဗျာအိန္ဒိယနဲ့မြန်မာအကြနေဆက်ဒေတာတချောက်ချန်စီယိုခတ်မဲ့အိန္ဒိယဘဟုအစိုးရရဲ့အစီအစဉ်ကိုကန့်ကွက်ကြောင်းနာဂါလန်ပြည်နယ်လွတ်တော်ကမလတ်တရဲ့တောက်ချန်နေမှာမဲခွဲအတီးပြုလိုက်ပါတယ်။နှစ်ပေါင်း40ကျော်ကြာတည်ရှိခဲ့တဲ့နိုင်ငံနေဆက်တစ်ဖက်တစ်ချက်စီမံနေထိုင်ကြတဲ့မျိုးနွယ်တူလူမျိုးစုတွေအကြားနေကြားစည်းမျဉ်းကိုဖျက်ကျော်ပြီး10မိုင်လောက်အထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာခွင့်ရှိတဲ့ free movement regime the board to niger ကိုဖျက်သိမ်းပြီးနေဆက်ချန်စီယိုခတ်မဲ့အစီအစဉ်ကိုအိန္ဒိယဘဟုအစိုးရကအခုနှစ်အစောပိုင်းမှာစတင်ပြောဆိုလာတာဖြစ်ပါတယ်။ဂါဇာမှာအပြစ်ရရေးအတွက်ဆွေးနွေးပွဲတွေကိုမနေ့ပြန်တင်းငွေနေ့မှာပြန်ဆမယ်လို့အီဂျစ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းမှာရေးပါတယ်။မလ10ရက်နေ့မှာအပြစ်ခတ်ရစေးသဘောတူညီချက်ရနိုင်မယ်လို့အမေရိကန်သမ္မတရဲ့မျိုးလင့်ချက်ကိုအောက်ထည်ဖော်လာနိုင်မဲ့လက္ခဏာလည်းဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာပါရှင်မတ်လ2ရက်စနေညကျန်ရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရက်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Korean နဲ့ Nashwan Kelly တို့ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစဆုံးကတော့ဒီအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ် FM American တိုင်းရဲ့စနေညရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 32နဲ့နောက်ဆုံးနာရီဘက်ကတော့လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးခဲ့တာပါရှင် VOA ကိုကြည့်ရှုအားပေးနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်မြတ်ပြည်သူပြည်သားအပေါင်းဘေးရန်ရဲ့အသွေးတွေကနေကင်ဝေးကြပါစေရှင်ကျမခင်ဗျထွေးပါရှင်